Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ3ရက်စနေနေ့ညပိုင်းအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မအေသနာကျော်ပါရှင်။ပေရစ်ရာသီဥတုဆိုင်ရာသဘောတူညီချက်နှုတ်ထွက်မှုမှာပြောတဲ့ American သမားရဲ့စကားကိုပစ်ပတ်မျိုးရဝင်ကမကြည်မနဲ့နဲ့ပြန်ပြီးခြေပါသွားခဲ့ပါတယ်။စင်ကူမှာကျင်းပတဲ့ရှန်ဂရီလာလုံခြုံရေးဆိုင်ရာထိပ်ကြီးဆွေးနွေးပွဲမှာတော့မြောက်ကိုရီးယားနျူကလ িয়ার အရေးအလေးပေးဆွေးနွေးခဲ့ကြပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ထိတ်တန့်ရောက်ဒေတာရင်းသတင်းတွေဒီညပိုင်းပြောပြဖို့ရှိပါတယ်မခွန်ညိုကြီး
။ကောင်းပါပြီရှင်။အခုည90ရာမယ့်အစီအစဉ်လေးထဲမှာတော့66ဂါဂျီနဲ့တရားစွဲခံရတဲ့ The Voice Channel တိုက်ကဝန်ထမ်းနှုတ်ကိုဒီကနေ့စနေနေ့မှာပဲရမန်ပေးလိုက်တာနဲ့ပတ်သက်လို့ဥပဒေပညာရှင်တွေကဘယ်လိုသုံးသပ်ပါသလဲ။
တရားစွဲတာကတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းပေါ့သူကတရားလိုပြုလုပ်ပြီးတိုင်ကြားထားပါတယ်တိုင်ကြားရင်းရဲ့အကြောင်းရင်း
တရားလွှတ်တော်ရှင်းနေဥက္ကမောင်မြင့်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်ရာသီဥတုဆိုင်ရာပဲရစ်ညီလာခံကနေအမေရိကန်နှုတ်ထွက်မဲ့ဆုံးဖြတ်ချက်ပေါ်ဘာကြောင့်ကန့်ကွက်ကြဘာကြောင့်ထောက်ခံကြသလဲဆိုတာကိုလည်းနားဆင်ရမှာပါအစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြဆွေးနွေးနေကြတိုက်ရိုက်လေးလိုက်အစီအစဉ်လည်းရှိပါလိမ့်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမအေးတနာကျော်နဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာပစ်စ်ဘတ်မြို့လူထုကိုပဲကိုစားပြုပါတယ်ပဲရစ်ကိုကိုစားမပြုပါဘူးလို့ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီမှုကနေပြီးတော့အမေရိကန်ပြည်သူနှုတ်ထွက်မယ်လို့ကြီးညာချိန်မှာပြောသွားခဲ့ပါတယ်ဒါမဲ့လည်းခုလိုမျိုးမစ္စတာထရမ့်ရဲ့အမှတ်ချက်စကားကသူ့ကိုတိုက်ရိုက်စော်ကားနေတယ်လို့ခံစားရတယ်လို့ပစ်စ်ဘတ်မြို့တော်ဝင်ဘေးရုတ်တူတူကပြောပါတယ်မစ္စတာထရမ့်ရဲ့မိန့်ခွန်းကိုရေးပေးသူဟာပစ်ဘတ်မျိုးကိုချွတ်ချုံချတဲ့တောင်မီးသွင်းတဲ့တမနီထုတ်လို့ရေးကိုပဲမိခိုနေရတဲ့မျိုးဟောင်းအစုပ်ကြီးလိုမျိုးပုံဖော်ထားတယ်လို့မစ္စတာဘက်ဒီရူကပြောပါတယ်။ရေတက်စင်အောင်လေလုံညဉ့်ညမ်းမှုကင်းအောင်လို့နှစ်ပေါင်း30ကျော်ဒီလုပ်ငန်းတွေရပ်ပစ်ပြီးတော့သူတို့အနစ်နာခံခဲ့တာတွေကိုမစ္စတာထက်မြင့်မိခွန်းထဲမှာမျက်ကွယ်ပြုထားတယ်လို့လည်းမျိုးတော်ဝင်ကဆိုပါတယ်။မစ္စတာဘက်ဒီရူကျွေးကျလူမှုကွန်ရက်ပေါ်မှာရေးထားတာကတော့ကျွန်တော်တို့လူလူတွေကျွန်တော်တို့ရဲ့စီးပွားရေးနဲ့အနာဂတ်အတွက်ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီမှုပါလမ်းညွှန်ချက်တွေကိုလိုက်နာသွားကြပါမယ်လို့ပစ်ဖတ်မျိုးတော်ဝင်အနေနဲ့အာမခင်ပြောကြင်ကြောင်းဆိုပါတယ်။စွမ်းအင်အသုံးပြုမှုတဝက်လျှော့ချပြီးတော့2030ခုနှစ်ကျရင်တော့သုံးဆွဲတဲ့စွမ်းအင်အရင်းမြစ်တွေအားလုံးကိုလည်းပြည်ဖြိုးမြဲလောင်စွာကနေရယူနိုင်အောင်လှုပ်ဆောင်မယ်။ပစ်ဖတ်မျိုးအစိုးရရဲ့ရည်မှန်းချက်ပြည့်စုံရမယ်လို့မစ္စတာပေဒူရူကသမ္မတထရမ့်ရဲ့အမိန့်ထုတ်ပြန်ချက်ကိုတုံ့ပြန်သွားခဲ့တာပါ။ဥရုယာဒီဆိုင်ရာအရေးယူလှုပ်ဆောင်မှုတွေကိုပြည်အောင်စုအစိုးရကခိုက်ခင်းနေတော့မဲ့အချိန်မှာအမေရိကန်ပြည်နယ်နဲ့မြို့အစိုးရအဖွဲ့တွေနဲ့ပုဂ္ဂလိကအဖွဲ့တွေကဒီဖန်လုံးအိမ်တန်းတွေလျှော့ချနိုင်ဖို့အတွက်ဝိုင်းဝန်းပြီးတော့လှုပ်ဆောင်ကြရမှာဖြစ်ပါလိမ့်ရှင်
။မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖယ်ရှားရေးအတွက်အမေရိကန်ပါဝင်တခြားနိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်ဆိုတော့တရုတ်ရဲ့တန်နေတဲ့ချထားမှုကိုအမေရိကန်ကာကွယ်ရေးဝန်ကြီးကကြိုဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာကျွန်တော်တို့အားလုံးကိုချိန်ချောက်နေတဲ့လက်ရှိထင်ရှားအန္တရာယ်တစ်ခုဖြစ်တယ်လို့စနေနေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့နှစ်စဉ်ရှန်ဂရီလာကာကွယ်ရေးဆိုင်ရာညီလာခံတွင်စကားပြောကြားစဉ်ကာကွယ်ရေးဝန်ကြီးဂျေစမက်တစ်ကပြောဆိုခဲ့တာပါ။စိတ်ရှိတီးခင်မှုနီးပြူဟာခေတ်ကုန်ဆုံးသွားပြီဆိုတာကိုသမ္မတထရမ့်ကရှင်းရှင်းပြောဆိုထားပြီးအမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးအတွက်မြောက်ကိုရီးယားရဲ့ချင်းချောက်မှုဟာလက်ရှိထင်ရှားအန္တရာယ်တစ်ခုဖြစ်အမေရိကန်ကအမှတ်ယူထားတယ်လို့ James Mattis ကပြောပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ကင်းရှင်းရေးအတွက်ဆွဆွန်းတမန်လှုပ်ဆောင်သွားမယ်ဆိုတဲ့တရုတ်ရဲ့မူဝါဒဟာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ရဲ့မူဝါဒတစ်ခုဖြစ်တယ်လို့ Mattis ကကြီးကျူးပြောဆိုသွားပါတယ်။ဒါပေမဲ့လည်းတောင်တရုတ်ပင်လယ်ရင်အတွင်းမှာရှိတဲ့ကျွန်းတွေအပေါ်တရုတ်တို့ရဲ့စစ်ရေးချက်ထွင်မှုနဲ့လူလုံကျွန်းတိစောက်နေတာတွေကိုတော့ Mattis ကတိတိတတ်တာဝေဖန်ပြောဆိုခဲ့ပါတယ်။ပင်လယ်ရေကြောင်းဆိုင်ရာပိုင်နဲ့ချက်ထွင်မှုဟာနိုင်ငံတကာဥပဒေနဲ့မကိုက်ညီသလိုစစ်ရေးပုံတံလူလုံကျွန်းတွေတိစောက်နေတဲ့အတိုင်းပြည်တွေကိုကျွန်တော်တို့ကန့်ကွက်ကြောင်းနဲ့ဒီလိုနိုင်ငံရေးရတစ်ဖက်သက်နိုင်ထက်စီရင်ပြောင်းလဲလှုပ်ဆောင်မှုတွေကိုကျွန်တော်တို့လုံးဝလက်ခံမှာမဟုတ်ကြောင်းကာကွယ်ရေးဝန်ကြီး James Mattis ကပြောဆိုခဲ့ပါတယ်ရှင်
။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার ဘုံးတီထွင်ရေးအစီအစဉ်ကိုဆက်မလုပ်ဖို့အတွက်နိုင်ငံတကာကဝိုင်းဝန်းပြီးတော့ဖိအားပေးနေတဲ့စီရင်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတွန်းမြင့်လိုက်ပြီးတော့ဒဏ်ခတ်ပိတ်ဆို့ထားတဲ့စီရင်မှာလူပုဂ္ဂိုလ်14ဦးနဲ့ကုမ္ပဏီ4ခုကိုထပ်ပြီးတော့ထည့်သွင်းလိုက်ပါတယ်။ဒီနှစ်ထဲမှာမြောက်ကိုရီးယားကပယ်ရင်းတပ်ဒုံးကျည်စမ်းသပ်မှုတွေတွန်းမြင့်ပြီးတော့လှုပ်ဆောင်ကြတဲ့ကခီးသွွာလာခွင့်ပိတ်ပင်တာနဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတွေလုပ်ဖို့အတွက်လုံခြုံရေးကောင်စီကတညီတညွတ်ထဲဆုံးဖြတ်ထားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့တိုင်ပင်ပြီးတော့ဆုံးဖြတ်ချက်ကိုအကြမ်းရေးပေးတဲ့အမေရိကန်ပြည်အောင်စုက ပြင်းထန်တဲ့သဘောထားကိုပြသခဲ့ပြီးတော့မြောက်ကိုရီးယားကထပ်ပြီးရန်ဆလာခဲ့ရင်ဘလို့အနည်းနဲ့တုံးပြန်မလဲဆိုတဲ့နီလန်ပေါင်းစုံစဉ်းစားထားရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကကြေညာသွားပါတယ်။အရင်လောက်ကပြုတ်လုခဲ့တဲ့ စမ်တမှုတုံးကိုပါဝင်မြောက်ကိုရီးယားရဲ့ဒုံးကျည်စမ်တမှုတွေဟာဒီလိုလုပ်ရတွေစက်မလုပ်ဖို့ပြောထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်နေတာပါ။နျူကလ িয়ার လက်နက်စမ်းတပ်ထုတ်လွှင့်မှုတွေကိုနိုင်ငံတကာကဗရောမှာလက်ခံမှာမဟုတ်ဘူးဆိုတဲ့မြောက်ကိုရီးယားအနေနဲ့သဘောပေါက်ဖို့လိုတယ်လို့ကုလသမဂ္ဂဟေလီကပြောပါတယ်။
မြောက်ကိုရီးယားကဒီနှစ်စကတည်းကဆိုရင်ပယ်ရင်တဲ့ဒုံးကျည်ကိုစဉ်စမ်းသပ်ပြစ်လုပ်ခဲ့ပြီးတော့တချို့ကတောင်ကိုရီးယားဂျပန်နဲ့ရုရှားနိုင်ငံတွေနားမှာကက်ကြခဲ့တာပါ။အခုဆိုရင်တော့မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမိတ်ဆွေတရုတ်အစိုးရကတောင်မှမြောက်ကိုရီးယားရဲ့လုပ်ရက်ကိုစိတ်ပူလာနေပါတယ်ရှင်။ အဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာတောက်ကြနေဆန္ဒပြမှုတွေ့စေဆုံးခဲ့ရတဲ့အထက်လွှတ်တော်အမအလမ်အီဇယားရဲ့တာဖြစ်သူအတုဘအခမ်းအနားကိုအဖဂန်အစိုးရအဖွဲ့အကြီးကအဗ်ဒူလာအဗ်ဒူလာပါဝင်တခြားအစိုးရတာဝန်ရှိသူတွေနဲ့လွှတ်တော်အမတွေလည်းတက်ရောက်ခဲ့ကြပါတယ်။တောက်ကြနေကနေစနေနေ့အထိဆက်ပြီးဖြစ်တဲ့ဆန္ဒပြမှုကြောင့်ကဘူးမြို့နေရာအတော်များများကိုပိတ်ချလိုက်ရတဲ့နောက်ဒီအတု ါတယ်။ရာနဲ့ချီတဲ့လူတွေကိုအုပ်စုခွဲဖို့အတွက်ရဲတွေကတနတွေကိုမိုးပေါ်ထောင်ဖြစ်ပောက်ခဲ့ကြတယ်လို့မျက်မြင်သက်တွေကပြောပါတယ်။မွတ်စလင်တွေရာမဒန်ဥပုသ်ကာလစတင်တဲ့ပုဒ်ထူနဲ့ဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တဲ့အချိန်ကစပြီးလူလူတွေကအမျက်ဒေါသထွက်နေကြတာဖြစ်ပါတယ်။လူပေါင်း90တည်ဆုံးခဲ့ပြီးတော့450ကျော်ထိခိုက်ဒဏ်ရခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုဟာ2000တခုနှစ်ကနေစပြီးအဆိုးဆုံးတိုက်ခိုက်မှုတစ်ခုဖြစ်ပါတယ်။တောက်ကြနေကဆန္ဒပြသူ1000ကျော်ဟာဘုံပေါက်ကွဲမှုကြောင့်ထိခိုက်ဒေဆုံးခဲ့ရတဲ့လူတွေရဲ့ရုပ်ပုံတွေကိုကင်ဆောင်ပြီးဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာနဲ့သမရအိန္ဒိယရှိရာလမ်းပေါ်မှာစုယုံဆန္ဒပြခဲ့ကြတာဖြစ်ပြီးအာဖဂန်အစိုးရအဖွဲ့ကလည်းတာဝန်ကနေရဆိုင်ပြဖို့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြသူတို့ဟာသမရအာရှ်အာဖဂန်နီရဲ့ရုပ်ပုံတွေကိုမြှို့ခဲ့ကြပါတယ်။ဆန္ဒပြသူတွေကိုပြန်တွန်းထုတ်တဲ့အနေနဲ့ရဲတွေကအမိသက်ပိုက်တွေမျက်ရည်ရုပ်ပုံတွေကိုအသုံးပြုခဲ့တယ်လို့လူစုခွဲဖို့အတွက်လည်းတနမိုးပေါ်ထောင်ပြဖောက်ခဲ့ကြပါတယ်။လူလေးဦးထက်မနည်းတည်ဆုံးခဲ့ရတယ်လို့ဆေးရုံဝန်ထမ်းတွေကပြောပါတယ်။ဗုဒ္ဓဦးနေနဲ့တောက်ကြနေအတုပအခမ်းနာဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူရဲ့လက်ချက်လို့ပြောဆိုတာမရှိသေးပါဘူးရှင
်။ View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်မှာတော့ဖလိုက်ဒိုမီတာ24 kHz 1239 ဖလိုက်ဒိုမီတာ25 kHz 1169 ဖလိုက်ဒိုမီတာ32 kHz 9323ဖလိုက်ဒိုမီတာ58 kHz 5885စနီတနူးနေမှာဖလိုက်လမ်းမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ခါနေဂျေတာတရင်ရင်တရင်နေဆက်ပြီးတော့ပြောပြပေးပါမယ်ဖိလစ်ပိုင်နိုင်ငံ Resort World Manila ကက်ဆီနိုမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုရဲ့ဗီဒီယိုကိုအဲ့ဒီကက်ဆီနိုကထုတ်လိုက်ပါတယ်လုံခြုံရေးကင်မရာကနေရိုက်ကူးထားတဲ့ဗီဒီယိုမှာတော့ကက်ဆီနိုထဲမှာအမျိုးသားတဦးတနက်နဲ့လေးတဲကိုပြစ်ခတ်တာပြီးတော့လုံခြုံရေးတွေကိုပြစ်ခတ်ဓာတ်ဆီနဲ့လောင်းကစားစပွဲတွေကိုမီးလိုက်ရှို့တာတွေတွေ့ရပါတယ်မီးခိုးတွေကြောင့်အသက်ရှူကျက်ပြီးတော့လူ38ဦးသေဆုံးခဲ့ရတာပါတနက်သမားကတော့ကက်ဆီနိုနဲ့ဆက်ရက်မှာရှိနေတဲ့ဟိုတယ်ဘက်ကိုထွက်ပြေးပြီးတော့ကိုယ့်ဘာကိုယ်တက်သေးသွားပါတယ်ဒီတိုက်ခိုက်မှုကို IS Islamic အကြမ်းဖက်အဖွဲ့ကသူတို့လုပ်တာပါလို့တောက်ကြနေအစောပိုင်းမှာကြေညာခဲ့ပေမဲ့ဖိလစ်ပိုင်ရဲတပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာဓမြမှုဖြစ်ပုံရပြီးတော့အကြမ်းဖက်မှုနဲ့ဆက်ဆက်တဲ့ပုံမရှိဘူးလို့ပြောပါရယ်တိုက်ခိုက်သူကအင်္ဂလိပ်စကားပြောအသားဖြူသူဖြစ်ပြီးတော့အသက်40ကျော်လောက်ရှိပါတယ်အရက်6ပေလောက်ရှိတယ်လို့ရဲကပြောပါရယ်သူကမောင်းမြတ်တဲ့နဲ့အကန့်ဆောင်ထားပေမဲ့ဘယ်သူ့ကိုမှပြစ်မသွားဘူးလို့ရဲကဆိုပါရယ်အခင်းဖြစ်ပွားတဲ့ Resort World Manila ရဲ့လုပ်ငန်းလေပတ်မှုတာဝန်ခံအရာရှိကတော့အခုတိုက်ခိုက်မှုမှာထိခိုက်ရတဲ့သူတွေအတွက်သူတို့ကုမ္ပဏီကစုစုပေါင်းဒေါ်လာ2000လောက်ကူငွေပေးမယ်လို့ဒီကနေ့ပဲကြေညာသွားခဲ့ပါတယ်ရှင်
ဂျမနီနိုင်ငံမှာအများပြည်သူကြိုက်နှစ်သက်ကြတဲ့ရော့ဂီတာပွဲတော်ဖွင့်လှစ်တဲ့ညမှာပဲပွဲတော်ကိုပိတ်ချပြစ်ဖို့ဆုံးဖြတ်ခဲ့ရတာဟာအရေးပေါ်ချိန်ချမှုရှိတဲ့ဆိုတာကိုအပြတ်မပြောနိုင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ဂျမနီနိုင်ငံ Ryland Plastinate ပြည်နယ်အာဏာပိုင်တွေကစနေနေ့မှာပြောပါရယ်အခြေအနေကိုစစ်ဆေးပြီးတဲ့နောက်မှာလက်မခံနိုင်တဲ့အန်ဒီရရှိတယ်လို့ကောက်ချက်ချခဲ့တာဖြစ်တဲ့အကြောင်းပြည်ရေးဝန်ကြီး Roger Lewis ကပြောပါရယ်ဂီတာပွဲတော်ကိုဝင်ရောက်ဟန်တားခဲ့တာဟာမက်ကန်နဲ့ချင်းကပုံနိလန်တစ်ခုဖြစ်တယ်လို့ပါဝင်လှုပ်ဆောင်ခဲ့ကြတဲ့ရဲတွေစေတနာဝန်ထမ်းတွေနဲ့တာဝန်ရှိသူတွေအားလုံးကိုကျေးဇူးတင်ကြောင်းလည်းသူကပြောဆိုခဲ့ပါရယ်ရဲတွေရဲ့ရှာဖွေမှုပြီးတဲ့နောက်မှာအကြမ်းဖက်သမားတို့ရဲ့ချင်းချောက်မှုအန်ဒီရရှိမှရှိအတိမပြုတ်နိုင်တာကြောင့်ဒီကနေ့စနေနေ့မှာပွဲကိုပြန်လည်စတင်ကျင်းပသွားဖို့ရှိတယ်လို့သုံးရတာကျင်းပမယ် Rock and Rain ဂီတပွဲတော်စီစဉ်သူတွေကပြောပါတယ်။သုံးရတာကျင်းပမယ်ဂီတပွဲတော်ရဲ့တောက်ကြနေရဖွင့်ပွဲလာရောက်ကြည့်ရှုကြတဲ့ပရိသတ်ထောင်ချီကိုရဲတွေကရှင်းထုတ်ခဲ့ပြီးဂီတပွဲတော်ပိတ်ချခဲ့တာဖြစ်ပါတယ်။ပရိသတ်ပေါင်း 16,000 ထိအထူးခိုင်မရှိဒီ15မိနစ်အတွင်းထွက်ခွာခဲ့ကြတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။မကြာသေးခင်ကမန်ချက်စတာဂီတပွဲတော်အပြင်ဘက်တိုက်ခိုက်ခံရပြီးတဲ့နောက်မှာပဲအာနာပိုင်တွေကနေရာတော်များများကိုလုံခြုံရေးတင်းကျလိုက်တာဖြစ်ပြီးရဲတပ်ဖွဲ့ဝင် 12,000 ကိုလည်းချထားခဲ့ပါတယ်ရှင်။
အီရန်နိုင်ငံထဲမှာ IS Islamic စစ်သွေးကြွတွေကသူတို့မျိုးတော်လို့သတ်မှတ်ထားတဲ့ Raqqa မြို့ကိုတိုက်စစ်ဆင်ဖို့အတွက် American ကကြောတောင်းနောက်ခံပေးထားတဲ့ Syria တပ်ဖွဲ့တွေအသင့်ပြင်ထားပြီလို့ Syria နိုင်ငံက Kashmir War ပြည်သူစစ်အဖွဲ့YPG ရဲ့ပြောရေးဆိုခွင့်ရှိသူကဒီကနေ့စနေနေ့မှာပဲပြောသွားခဲ့ပါတယ်။ Syria Democratic တပ်ဖွဲ့ SDF ကရက်ကာမြို့နယ်3ကီလိုမီတာလောက်အထိရောက်သွားနေပြီးတော့မြို့ကိုပြန်ပြီးတော့ထိန်းချုပ်နိုင်မှုအတွက်ရပိုင်းအတွင်းမှာစစ်ဆင်ရေးစတင်နိုင်တယ်လို့ American စစ်တပ်အရာရှိတွေကြားသာပြီးနေမှာပြောသွားတာကို Cuts ပြည်သူစစ်အဖွဲ့ပြောရေးဆိုခွင့်ရှိသူမမုတ်ကဒီကနေ့စနေနေ့မှာပဲအတည်ပြုသွားခဲ့ပါတယ်။ရက်ကာမြို့ကနေမြို့ကနေထွက်သွားဖို့တတိပေးထားပြီးဖြစ်တယ်လို့လည်းပြောထားပါရဲ့အခုအထီဆိုရင်တော့ရက်ကာမျိုးကလူစုစုပေါင်း2,000,000+လောက်အိုးအိမ်နဲ့ဖြစ်နေရပါတယ်ရှင
်ကမ္ဘာအဆင့်1တင်းနစ်ကစားသမားအန်ဒီမရီဟာဒီကနေ့မှာတော့2019ခုနှစ်ပြင်သစ် Open Tennis ပြိုင်ပွဲတတိယအကြော့ပြိုင်ပွဲကိုကစားမှာဖြစ်ပြီးသူ့အတွက်အခက်အခဲဆုံးရှင်ပြိုင်ပွဲဖြစ်တဲ့တင်းနစ်အားကစားကျွမ်းကျင်မှုအဆင့်29ရှိသူယောင်မတ်တင်ဒေပေါ်တိုနဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။ဒီကနေ့ပွဲစဉ်တွေကို American အရှိတ်ပိုင်းစံတော်ချိန်မနဲ့9နာရီမှာစတင်ခဲ့ပြီးရုပ်မြင်သံကြားတင်းနစ် Channel Line ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီတိုက်ရိုက်ထုတ်လွှင့်မှုဟာမွန်တက်12နာရီအထိပြသမှာဖြစ်ပြီး NBC ရုပ်သံကနောက်ထပ်3နာရီကြာဆက်လက်ထုတ်လွှင့်မှာပါ။အန်ဒီမာရေဟာဒုတိယအဆင့်မှာကတော့မာတင်ကီလ်ဇန်ကို၄ပွဲအထိကစားပြီးမှအနိုင်ရခဲ့တာဖြစ်ပါတယ်။အန်ဒီမာရေဟာပြိုင်တဲ့ဒယ်ဖော်တိုကိုဒါဗစ်ဖလားပြိုင်ပွဲမှာရှုံးခဲ့ပြီးအိုလံပစ်ပွဲမှာတော့အနိုင်ရခဲ့ဘူးတဲ့အစဉ်လာရှိပါတယ်ရှင
်။ကျွန်လာ3ရက်စနေနေ့ညပိုင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမအေးတနာကျော်နဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး66ဂါကြီးနဲ့တရားစွဲခံထားရသူသတင်းသမား2ဦးကိုဒီကနေ့ရုံထုတ်ခဲ့တဲ့နဲ့စားပါမယ်ရှင်တမတော်ကိုတယောစာရေးသားမှုနဲ့ The Voice Editor ချုပ်ဦးကျော်မင်းဆွေနဲ့ဗြိတိရှ်ကိုကိုမောင်တို့ကိုပုံမှန်66ဂါကြီးနဲ့ဖမ်းဆီးပြီးတဲ့နောက်ဗဟန်တရားရုံမှာဒီကနေ့ရမန်ယူပါတယ်။စနေနေ့လိုအစိုးရရုံးပိတ်ရမှာချုပ်ရက်ရမန်ပေးတယ်ဆိုတဲ့ကိစ္စကိုဥပဒေနဲ့ညီညွတ်မှုရှိမရှိတရားရုံမှာမေးခွန်းထုတ်သွားမယ်လို့ဦးကျော်မင်းဆွေတို့ရဲ့အကြံပေးဥပဒေအကြံပေးကပြောပါတယ်။အခုလိုသတင်းမီဒီယာတွေကိုဖမ်းဆီးချုပ်နှောင်တာဟာအယက်သားအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်နောက်ကျောင်းပြန်သွားတာပဲလို့လည်းသတင်းမီဒီယာသမားတွေကဝေဖန်ထားပါတယ်။မဆုမုံကဆက်ပြီးတော့ပြောပြမှာပါရှင်
။ဟုတ်ပါတယ်။ပြည်ထောင်စုတစ္ဆာဆိုတဲ့ရုပ်ရှင်စကားကိုကြည်ထောင်စုတစ္ဆာဆိုပြီးတယောထားတဲ့စာကိုရေးသားဖော်ပြခဲ့တဲ့အတွက်တက်မတော်ဘက်က The Voice သတင်းစာနဲ့တယောစာရေးသားသူဗြိတိရှ်ကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့ပြီးတဲ့နောက်မနေ့တောက်ကြနေ့ဇွန်လ2ရက်နေ့ကတော့ The Voice Weekly သတင်းစာ Editor ချုပ်ကိုကျော်မင်းဆွေနဲ့ဗြိတိရှ်ကိုကိုမောင်တို့ကိုဗဟန်းမြို့နယ်ရဲစခန်းမှာဖမ်းဆီးလိုက်တာဖြစ်ပါတယ်ဒီကနေ့ဇွန်လ3ရက်နေ့မှာတော့ဗဟန်းမြို့နယ်ရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားတဲ့ကိုကျော်မင်းတွင်နဲ့ကိုကိုမောင်တို့ကိုဗဟန်းတရားရုံးမှာရမန်ယူတယ်လို့ဥပဒေကြံပေးအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးခင်မောင်မြင့်က VOA မြန်မာပိုင်းကိုပြောပါတယ်
။နာယီမှာဗဟန်းတရားရုံးမှာဆုတ်ရမန်ယူဖို့အတွက်ရုံထုတ်သွားတယ်လို့တော့ကျွန်တော်တို့သိလိုက်တယ်။သွားဖို့လို့စီစဉ်တဲ့အချိန်မှာပဲရမန်ယူပြီးပြန်သွားပြီဆိုတဲ့အတွက်ကျွန်တော်ကခုမှပဲရဲစခန်းသွားရတယ်။ရမန်ယူဖြစ်တာတော့မှန်ပါတယ်ခင်ဗျာ။
အခုလိုမျိုးစနေရုံးပိတ်ရက်မှာတရားရုံးထုတ်ပြီးရမန်ယူတဲ့အပေါ်ဥပဒေနဲ့ညီညွတ်မှုရှိမရှိမေးခွန်းထုတ်ဖို့ရှိတယ်လို့အမှုရဲ့နောက်ဆုံးအခြေအနေ VOA ကိုအခုလိုပြောပါတယ်
အခုကျွန်တော်ဒီရဲစခန်းကိုသွားပြီးတော့ဒီချုပ်ရမန်ကဥပဒေနဲ့ညီညွတ်စွာယူထားတဲ့ချုပ်ရမန်ဟုတ်မဟုတ်ကျွန်တော်စစ်ပါမယ်စစ်ပြီးတော့မှဥပဒေနဲ့ညီညွတ်တဲ့ချုပ်ရ င်ကံပေးပိုင်ခွင့်ရှိတဲ့တရားသူကြီးကဆိုရင်တော့ဒါအနိသင်ရှိတဲ့ဗဟန်ရဲစခန်းမှာတော့၎င်းသို့မဟုတ်ဒီအင်းစိန်ထောင်မှာတော့၎င်းဒါဂျမန်ကာလကုန်ဆုံးမြည်ဒီချုပ်နှောင်လို့ရပါတယ်ဆိုတော့ကျွန်တော်တို့ဘက်ကတော့ complaint တက်ဖို့ရှိတာကတော့ဒီဥပဒေမှာကတော့တရားဝင်တဲ့ဆွဲအပိုက်ဆက်ရှင်မှာကစနစ်တွေနဲ့အစိုးရရုံးပေးရတဲ့မှာအထူးကိစ္စရများမှာတပါဂျုံးတိုင်ရင်မပြူရဘူးလို့တရားဝင်ပြတ်ထန်းတာရှိပါတယ်အဲ့တော့ဒါကသာနာဆက်တွေ့ရေးပုံမှန်နဲ့ဆွဲဆိုထားတဲ့ကိစ္စလေးတစ်ရက်ကိုစနေတနင်္ဂနွေမှာဥပဒေနဲ့ဆန့်ကျင်ပြီးတော့ရုံးထိုင်ပြီးတော့မှချုပ်ရမှန်ပေးတယ်ဆိုတဲ့ကိစ္စကိုတော့ဒါသူ့အထက်တရားရုံးမှာကျွန်တော်ဥပဒေနဲ့ညီညွတ်မှုရှိမရှိကျွန်တော် complaint တက်ပါမယ
်ပြီးခဲ့တဲ့မတ်လ26ရက်နေ့နေစွဲနဲ့ထုတ်ဝေတဲ့ The Voice သတင်းစာမှာတက်မတော်ကရိုက်ကူးတဲ့ပြည်ထောင်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်ထောင်စုတစ္ဆာဆိုပြီးတယောစာရေးသားဖော်ပြခဲ့တာနဲ့ပတ်သက်ပြီးတက်မတော်ဘက်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုဧပြီလ25ရက်နေ့ကတိုင်ကြားခဲ့ပါတယ်မေလ18ရက်နေ့မှာတော့ပုံမှန်66ကားကြီးနဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ်တက်မတော်ဘက်ကလက်ရှိတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးလည်းရှေ့နေကြီးဦးခင်မောင်မြင့်ကအခုလိုရှင်းပြပါတယ
်တရားစွဲတာကတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းပေါ့သူကတရားလိုပြုလုပ်ပြီးတိုင်ကြားထားပါတယ်တိုင်ကြားရင်းရဲ့အကြောင်းရင်းကတော့ဒီတက်မတော်နဲ့တက်မတော်သားတွေကိုဘုံဒိတ်ခါထိခိုက်အောင်ရေးသားတယ်လို့သူကထင်မြင်ယူဆတဲ့အတွက်တိုင်ကြားလိုက်တာပေါ့နော်ဒီကတော့အဲ့ဒါပါပဲခုကတော့ကျွန်တော်တို့ကတရားစရခွင့်ကိုမရောက်သေးခင်အစ်င့်မှာကျွန်တော်ဥပဒေပြန်ပေးခြင်းနဲ့ကျွန်တော်ဆောင်ရွက်နေပါတယ်။တရားခွင်မှာကြရင်တော့ကျွန်တော်နဲ့တွေ့ဆက်ပြီးတော့တရားလွတ်တော်ဖြစ်နေကြီးဦးမျိုးသိန်းနဲ့ကျွန်တော်တွေ့ဆက်ပြီးတော့ဆောင်ရွက်သွားမှာပါ။အခုလောလောဆယ်ကတော့ကျွန်တော်အရေးကြီးလို့တာကတော့ဒီစွတ်စုခံထားရတဲ့လူမျိုးရဲ့အမှတ်ခံရရှိရေးကိုကျွန်တော်ဆောင်ရွက်ပါမယ်။တရားရုံးကိုဒီစွတ်စုသွားပြီဆိုရင်တော့ကျွန်တော်တို့ဒါအပြည့်မရှိတဲ့အတွက်အမှုကိုတရားချင်းခေါ်တာပေါ့နော်။စွဲချက်မတင်မီမှာလွတ်တဲ့အစဉ်မျိုးနဲ့ဒါဖြစ်အောင်ကျွန်တော်တို့ဆောင်ရွက်သွားပါမယ်။
အခုလိုသတင်းမီဒီယာသမားတွေကို66ကားကြီးနဲ့ဖမ်းဆီးအရေးယူမှုလုပ်တာဟာအရက်သားအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်ကိုချိန်းချောက်တာဖြစ်တယ်လို့သတင်းလွတ်လပ်ခွင့်နောက်ပြန်သွားနိုင်တဲ့စိုးရင်စရာအခြေအနေဖြစ်တယ်လို့လည်းတိုင်းရင်းသတင်းမီဒီယာရဲ့တာဝန်ခံအေဒီတာဦးစင်လင်းကဝေဖန်လိုက်ပါတယ်
။ဆက်လက်ထက်မှာသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပြောရရင်တော့ဒီ66ကားကြီးကတော့ဆိုလိုမှုတစ်ခုလို့ပြောရမှာเนาะတကယ်လားလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုဆွေးနွေးခွင့်ဆိုတာနဲ့ပတ်သက်ပြီးတော့နောက်ပြန်ထုတ်သွားတယ်လို့ဒီလိုပဲပြောရမှာဖြစ်တယ်။ဘာလို့ဆိုတော့ဒီလိုပြင်းထန်တဲ့ဥပဒေပုံမှန်ကြီးနဲ့ဗဲသမားတွေစာရေးဆရာတွေเนาะဘိုးဒါအရေးယူတဲ့မှုလို့ဒီလိုပဲမြင်ပါတယ်။အခုအရေးယူခံရတဲ့ကိစ္စကလည်းပဲတယောစာရေးတဲ့အတွက်အရေးယူခံရတာဖြစ်တယ်။တယောစာဆိုတာဟာလည်းဒီသူတို့ပြုပြင်စေခြင်းတဲ့ပုဂ္ဂိုလ်များရဲ့အပိုင်းကိုပြုပြင်စေတဲ့စေရနာနဲ့သူတို့ရေးတာဖြစ်တယ်။ဒါကြောင့်မလို့အဲ့လိုအဖြစ်ပြင်းထန်တာအရေးယူတဲ့အိစာမျိုးမဟုတ်ဘူး။ဘာပဲပြောပြောသတင်းမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ကဏ္ဍဟာနောက်ပြန်ဆုတ်သွားတဲ့သဘောမျိုးလက္ခဏာဆောင်သွားတယ်လို့ပြောရမှာပေါ့
အခုလိုသတင်းသမားနှစ်ဦးပေါ်အရေးယူလိုက်တဲ့အပေါ်ပြင်သစ်နိုင်ငံအခြေစိုက် RSF လို့ခေါ်တဲ့နေစည်းမချသတင်းတောင်များအဖွဲ့ကလည်းပြင်းထန်စွာကန့်ကွက်ရှုံချလိုက်ပါတယ်ဒါဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစံချိန်စံညွှန်းကိုဖောက်ပြရာရောက်တယ်လို့ပြောဆိုလိုက်ပြီးသတင်းသမားနှစ်ဦးကိုအမြန်ဆုံးလွတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ရခိုင်သတင်းသမားများအသေး AJA ဘက်ကလည်းဆွဲဆိုထားတဲ့အမှုကိုပြန်လည်ရုပ်သိမ်းပြီးတော့တွဲဆုံညှိနှိုင်းခြင်းဖြင့်အဖြေရှာတဲ့ကြောင်းဒီကနေ့ကြေညာချက်ထုတ်ပြီးအလေးနဲ့တိုက်တွန်းထားပါတယ်
မဆူမွန်ပြောပြခဲ့တာပါရှင် VOA American တန်ရက်စနေနေ့ညဘက်အစီအစဉ်တွေကိုတိုက်ရိုက်နားဆင်နေရတာပါပြန်လည်နားဆင်လို့ရင်တော့ burmese.voanews.com မှာနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မနေ့30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ကျွန်တော်တောင်ရစနေနေ့ညဘက်စီစဉ်တွေကိုနားဆင်နေရတာဖြစ်ပါလေရှင်အခုဆက်ပြီးရာသီဥတုဆိုင်ရာညီလာခံဘက်ကိုအလှည့်ပေးပါမယ်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဆုတ်ဖြတ်ချက်အပေါ်မှာအမေရိကန်ကုမ္ပဏီအတော်များများကကန့်ကွက်လိုက်ကြပါတယ်။တချိန်ကစီးပွားရေးလောကမှာတိတ်ပြီးရေပန်းမစားခဲ့ပေမဲ့အခုခါမှာတန့်ရှင်းတဲ့စွမ်းရည်အသုံးပြုရေးကိုအားပေးထောက်ခံမှုတွေလည်းတိုးလာနေတာပါ။ဒါပေမဲ့ကြောင်မီးသွေးလုပ်ငန်းတွေလိုဒေသခံကုမ္ပဏီတချို့ကတော့သမ္မတရဲ့ဆုတ်ဖြတ်ချက်ကိုသဘောကျနေကြတဲ့အကြောင်း VOA သတင်းတောက် Jim Randall ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပါမယ်ရှင်။
Paris သဘောတူညီချက်ကအမေရိကန်စီးပွားရေးနဲ့အလုပ်ကိုင်းတွေဝင်ငွေတွေကိုထိခိုက်စေသလိုစက်ရုံအလုပ်ရုံတွေပိတ်ရတဲ့အထိအမေရိကန်လုပ်ငန်းတွေနစ်နာနေရတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောခဲ့တာပ
ါ Compliance with the terms of the Paris Accord and the owner's energy restrictions that is placed on the United States
Paris သဘောတူညီချက်မှာလိုင်းနာမဲ့စီးကမ်းတွေနဲ့အမေရိကန်အပေါ်ချမှတ်ထားတဲ့ကြီးမားတဲ့ကန့်သတ်ချက်တွေရဆိုရင်အမေရိကန်မှာ2025ခုနှစ်ရောက်ရင်အလုပ်ကိုင်းပေါင်း3,000,000,000လောက်ဆုံးရှုံးနိုင်ပါတယ်
သမတ်ထရန့်ဆုံးဖြတ်ချက်ကိုတော့ကြောင်မီးသွေးကုမ္ပဏီတွေကထောက်ခံကြပါတယ်။ Paris သဘောတူညီချက်အရလက်စစ်တရားခါတွေတက်လာနိုင်တာကြောင့်စီးပွားရေးကိုထိခိုက်နိုင်ပြီးသမတ်ရဲ့ဆုံးဖြတ်ချက်ဟာကြောင်မီးသွေးလုပ်ငန်းမှာအလောက်ကန်တွေမဆုံးရှုံးအောင်အထောက်အကူဖြစ်စေသလိုလက်စစ်တရားခါစီရွန်နေအောင်အထောက်အကူဖြစ်စေလိမ့်မယ်ဆိုပြီးထောက်ခံခဲ့ကြတာပါ။ဒါပေမဲ့လည်း War Resources Institute က Andrew Light လို့ကြမ်းကျင်သူတွေကတော့ဇီဝရုပ်ကြွင်းလောင်စာထုတ်လုပ်မှုလုပ်ငန်းတွေမှာဆုံးရှုံးသွားတဲ့အလောက်ကန်အရေးအတွက်ထက်တရှင်းနဲ့ဆွမ်းရင်ထုတ်လုပ်မှုကဏ္ဍမှာရနိုင်တဲ့အလောက်ကင်ခွင့်လန်းကပုံများတယ်လို့မြင်ပါတယ
်။ You look at the American economy right now, we've got 3 million people in the United States who are employed in either energy efficiency or renewable energy.
အဲဒီ American စီးပွားရေးကိုကြည့်မှဆိုရင် American ကဆွမ်းရင်ပူလုံရေးဒါမှမဟုတ်တန်ရှင်းနဲ့ဆွမ်းရင်ကဏ္ဍမှာအလုပ်လုပ်နေသူ3000ရှိပါတယ်။ဆွမ်းရင်ဈေးကွက်မှာအချိန်ဟုန်အကောင်းဆုံးအဖြစ်နဲ့သဘောတောင်းွေကြောင်မီးသွေးနဲ့ရေနံလုပ်ငန်းတွေထက်အလောက်ကင်ခွင့်လန်းအများကြီးတပါတယ်။
တန်ရှင်းနဲ့ဆွမ်းရင်ထုတ်လုပ်မှုအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေကလည်းအရေးသွေးမြင့်မားလာတယ်လို့အကုန်ကြလဲတက်တာလာနေပြီလို့ George Washington တက္ကသိုလ်က Emmett Rosen လို့ကျန်းကျင်သူတွေကထောက်ပြနေကြတာပ
ါ They are the cheapest source. People weren't looking at renewables before because for so many years it was a trade-off between
ဈေးသက်သာဆုံးမှာရင်းနှုန်းကဆိုရင်လူတွေကလဲတော်မကြည့်ခဲ့ကြပါဘူး။ဒါကလည်းလုံခဲ့တဲ့နှစ်ပေါင်းများစွာလုံးကစီးပွားရေးနဲ့သဘောပတ်ဝန်းကျင်ကိုအယောင်းဝယ်လုပ်ခဲ့ရတဲ့အခြေအနေမျိုးကြောင့်မှာအခုခါမှာတော့ဘယ်ဘက်ကမှအရှုံးမရှိတော့ပါဘူး။
သမတ်ထရန့်ဆုံးဖြတ်ချက်ပေါ်ဝေဖန်ခဲ့ကြတဲ့ထိတ်တန့်စီးပွားရေးလုပ်ငန်းရှင်တွေထဲမှာတော့ General Electric Company အမှုဆောင်ရာရှိချုပ် Jeff Immelt, Tesla နဲ့ SpaceX Company အမှုဆောင်ရာရှိချုပ် Elon Musk တို့လည်းပါဝင်ကြပါတယ်။အမှုဆောင်ရာရှိချုပ် Musk ကတော့သမတ်ရဲ့ကြေညာချက်ထွက်ပေါ်လာပြီးနောက်မှာပဲအင်ဂျီရောစီးပွားရေးအကြံပေးဖွဲ့ကနေနှုတ်ထွက်သွားခဲ့တာပါ။ကာဗွန်တန်းငွေရှာချသုံးဆွဲမဲ့စီးပွားရေးစနစ်တည်ဆောက်ဖို့ပြက်ကွက်တာအမေရိကန်ရဲ့အနာဂတ်တာယာဝါပြောရေးကိုထိခိုက်စေတယ်ဆိုပြီးMars, Nike, Levi's နဲ့ Starbucks အပါအဝင်ဒါဇင်နဲ့ချီတဲ့ American ကုမ္ပဏီတွေစုပေါင်းလက်မှတ်ရေးထိုးထားတဲ့စာစံကိုလည်းသမ္မတထံပေးပို့ခဲ့ကြပါတယ်။ Chevron နဲ့ပြန်ဖက် Exxon Mobil တို့လိုရင်းနှီးကုမ္ပဏီတွေကလည်း Paris သဘောတူညီချက်ကြောင့်သူတို့လုပ်ငန်းတွေရဲ့အနာဂတ်ကိုကြိုတင်ခန့်မှန်းရတာလွယ်ကူလာတယ်လို့မကြသေးရင်ကပဲပြောဆိုထားကြတာပါ။ Exxon Mobil ကုမ္ပဏီအစုရှယ်ယာဝန်တွေကတော့ရာသီဥတုဖောက်ပြန်မှုတွေကြောင့်စီးပွားရေးမှာရိုက်ခတ်လာနေတဲ့အန္တရာယ်ကိုတွက်ဆနိုင်အောင်ပုံမှန်ကြိုးပမ်းမှုနဲ့ရလာတဲ့ချက်လက်တွေကိုလည်းရင်းနှီးမြှုပ်နှံသူတွေထံအသိပေးဖို့မဲခွဲဆုံးဖြတ်ထားကြပါတယ်ခင်ဗျာ
ကိုအောင်လည်းဦးပြောပြသွားတာပါရှင်အခုမြန်မာတခွင်အစည်းအဝေးကိုနားဆင်ကြရပါတော့မယ်မြန်မာနိုင်ငံကအစအဦးတချို့မှာနိုင်ငံတကာကတားမြစ်ထားတဲ့ Everestos လို့ခေါ်တဲ့ကြောက်ကုန်းတွေပါဝင်နေပြီးအဲ့ဒီကြောက်ကုန်းကအဆုတ်ကင်ဆာပါဝင်တခြားကျန်းမာရေးအန္တရာယ်တွေဖြစ်စေနိုင်ပါတယ်အပြည့်စုံကိုတော့မြန်မာတခွင်အစည်းအဝေးမှာကိုထက်အောင်ကတင်ပြထားပါတယ်ရှင်
နိုင်ငံကအချိန်ကြာအစာအုပ်တွေအပါအဝင်တချို့ရှေးဟောင်းအစာအုပ်တွေမှာလူသားတွေရဲ့အသက်အန္တရာယ်ကိုထိခိုက်နိုင်တဲ့ asbestos လို့ခေါ်တဲ့ကြောက်ကွင်းတွေကိုအသုံးပြုမှုတွေရှိခဲ့တယ်လို့ကျွမ်းကျင်ပညာရှင်တွေကထောက်ပြနေကြပါတယ်။အခုကျွန်တော်ရောက်ရှိနေတဲ့မော်လမယ်မြို့ကပထမဆုံးနှစ်ချင်းဖျားကျောက်မှာဆိုရင်လေဒီကြောက်ကွင်းတော်တော်များများကိုအသုံးပြုမှုတွေရှိခဲ့တယ်လို့ကမ္ဘာရှေးဟောင်းအမွေနဲ့အစာအုပ်တွေကိုထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့ World Monuments Fund ကပြောဆိုထားတာပါ။နှစ်ပေါင်း100ကျော်တက်တန်းရှိတဲ့ဒီနှစ်ချင်းဖျားကျောင်းကိုအမေရိကန်တန်ယုံအလှူငွေနဲ့ World Monument Fund အဖွဲ့ကပြုပြင်ထိန်းသိမ်းမှုစီစဉ်ရကနေဖျားကျောင်းအတွင်းကြောက်ကွင်းတော်တော်များများကိုအသုံးပြုခဲ့တာတွေ့ရှိခဲ့တာဖြစ်တယ်လို့ဒီဖျားကျောင်းရဲ့ကျောင်းထိုင်ဆရာတော်ဖြစ်တဲ့တိတ်ခါရောရဆရာတော်ဦးကြည်ရှင်ကအခုလိုပြောပါရင
်ဟိုခေါမိုးပါပါသူလျှောက်တက်တော့ဟိုဒီဘဲတောင်ပါဆိုရှိလက်မြင့်ကြအဲ့နေသူတို့ကြည့်တော့ခေါမိုးရဲ့နေထိုင်သူအကုန်လုံးမြင်ရမြင်ရတဲ့ခါကျတော့အဲ့ခေါမိုးရဲ့နေထိုင်ကအဘက်စတော့ဟောပေါ့ကြောင်းဟိုဆရာတို့လွယ်လွယ်ပြောင်းတော့မိကန်ကြောက်ပြောင်းအဲ့ဒါကြီးဖြစ်နေတယ်ဆိုတော့သူတွေ့အဲ့တော့မိကန်ကြောက်ပြားနေဖြစ်တဲ့ခါကျတော့ဒီမိကန်ကြောက်ပြားနေကိုရွှေပြောင်းဖို့ဆိုရခါကျတော့ပြေရမယ်ပြူရမယ်မားရမယ်ချရမယ်ဆိုတာအဲ့ဒါဒီပါလာပါလာလို့ရှိရင်အဲ့ရနေထွက်လာတဲ့အဲ့ရအမှုံကလူတွေအတွက်အရာအန္တရာယ်ဖြစ်တယ်ဆိုတော့သူကအဲ့နေစားလာအဲ့ရနေစားပြီးတော့ဒီကြောက်ကွင်းရဲ့အကြောင်းကိုသူတို့စပြီးတော့မီဒီယာတွေကိုဖွင့်လာပါတော့
ကြောက်ကွင်းတွေကိုလွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကလေးကမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာတွင်တွင်ကျကျအသုံးပြုခဲ့ပါတယ်အဲဒီနောက်ကင်ဆာရောဂါမျိုးစုံအပါအဝင်တခြားကျန်းမာရေးအနေနဲ့လည်းရှိတာကြောင့်နိုင်ငံပေါင်း50ကျော်ကတော့တားမြစ်ခဲ့တာပါ မြန်မာနိုင်ငံမှာတော့ကြောက်ကွင်းနဲ့ဆောက်လုပ်ထားတဲ့အဆောက်အဦတော်တော်များများရှိတာကြောင့်ကြောက်ကွင်းကြောင့်ဖြစ်နိုင်တဲ့အနေအကိုလူတွေသိနိုင်မှုအတွက် World Monument Fund အဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာပဲရန်ကုန်နဲ့မော်လမြိုင်မြို့တွေမှာဟောပြောရှင်းလင်းပွဲတွေပြုလုပ်ခဲ့တာဖြစ်ပါတယ်။ဝိုင်းရင်ပြည်သူ့ကပညာရှင်ဦးအောင်စိုးမြင့်ကတော့ကြောက်ကွင်းနဲ့ဆောက်လုပ်ထားတဲ့အဆောက်အဦတွေကိုစနစ်တကျပင်ဖြတ်တင်တဲ့ကြောင်းအခုလိုအကြံပြုပါတယ်
။ရန်ကုန်မှာရှိသမျှအဆောက်အဦတော်တော်များများသည်ဒီ espresso စီနဲ့မိုးထားတဲ့အဆောက်တွေအများကြီးရှိတယ်။ဆိုတော့ဒီအဆောက်အဦတွေကနေပြီးတော့ဖြိုဖျက်ပြီးတော့အဆောက်အဦသစ်ဆောက်မယ်ဆိုရင်အလွယ်တကူပဲဖျက်ကြမှာပဲ။ထွက်လာတဲ့အမုံတွေ၊ကင်တွယ်တဲ့လူတွေမဟုတ်တော့ဘူး။မြို့ပြဖြစ်တော့ဘေးနားမှာနေတဲ့လူတွေပါ။ဒီအမုံတွေရှူရှိုက်ပြီးတော့ဖြစ်တဲ့အန္တရာယ်ကိုစိုးရိမ်ပြီးလို့ကြောက်ခွန်းနဲ့ပတ်သက်တဲ့အသိပညာပေးတဲ့ဟောပြောပွဲလေးလုပ်ရခြင်းဖြစ်ပါတယ်။
Asbestos လို့ခေါ်တဲ့ဒီကြောက်ကွန်းဟာတွင်းထက်ပစ္စည်းတစ်ခုဖြစ်ပြီးတော့တခိတခါကအတော်လေးအသုံးပြုခဲ့ကြတာပါဆောက်လို့ရေလုံငတ်တော်တော်များများမှာမျက်နှာချက်အဖြစ်အသုံးပြုကြသလိုအပူကံပစ္စည်းအတော်များများမှာလည်းကြောက်ကွန်းတွေကိုအသုံးပြုခဲ့ကြတာဖြစ်တယ်လို့ဥအောင်စုံမြင့်ကပြောပါတယ
်လုံဝခစ်စားနေကြရတာကတွင်းထက်ပစ္စည်းအမြောက်များရနိုင်တယ်တွင်းတူးလို့ရနိုင်တယ်တွင်းတူးလို့ရအမြောက်များတာလည်းလေကုန်ကျစရိတ်ကအရန်ကြီးမကြီးဘူးအဲ့ဒါအပြင်သူ့ကိုတုံးနိုင်တဲ့အတုံးတွေကအဆောက်အဦမှတုံးဖို့အဆောက်ဆောက်လို့ရင်လုပ်ငန်းသုံးပစ္စည်းတွေကတော့အားလုံးသိရပါတော့အမိုးတို့မန်နေဂျာတို့အကာတို့ဒီကသူ့အတုံးသူ့ရဲ့အတုံးပေါ့ဒါပေမဲ့သူ့ရဲ့အတုံးကဂုံတတ္တိပေါ်မှာမူတည်တယ်သူ့ရဲ့ဂုံတတ္တိကအပူခံနိုင်တယ်အတန်းလုံးနိုင်တယ်ထိလွယ်ခိုက်လွယ်ကျိုးလွယ်ခြင်းမရှိဘူးပေါ့တခါသူ့ကိုသူ့အမြင်တွေကိုဘီလက်မင်းနဲ့ရောပြီးတော့မှအမိုးပြားတို့နိုင်ငံအကာတို့မန်နေဂျာတို့လောက်ကြတာဟုတ်ဆိုအဲ့ဒါတစ်ချက်အပူသူ့ရဲ့ဂုံတတ္တိကအပူခံနေဆိုတော့ဟိုမိကန်တဲ့ပစ္စည်းတွေတော်တော်များများတုံနေပြီ
ကြောက်ကွန်းကြောင့်ပထမဆုံးထိခိုက်နေတဲ့သူတွေဟာဒီတွင်းထွက်ပစ္စည်းတွေကိုတူဖော်ကြတဲ့တတ္ထုတွင်အလုသမားတွေဖြစ်ပြီးဒုတိယအနေနဲ့ကတော့ဒီကြောက်ကွန်းကိုကန်တွယ်ကြတဲ့သူတွေဖြစ်ပါတယ်နောက်ဆုံးအနေနဲ့ကတော့ကြောက်ကွန်းနဲ့ဆောက်လုပ်ထားတဲ့အိမ်မှာနေထိုင်ကြတဲ့လူတွေပါဒါပေမဲ့လို့လူတွေအနေနဲ့အလွန်တရာစိုးရင်စရာမလိုပဲကြောက်ကွင်းတွေကိုထိမိတာတွေဖိဖျက်တာတွေလုပ်တဲ့အခါမှာသာအနေရဖြစ်နိုင်တာလို့လည်းဥကောင်ဆွေမြင့်ကထောက်ပြပါရယ်ဒါပေမဲ့လို့ကြောက်ကွင်းအတော်များများကိုဖိရှားမယ်ဆိုရင်သတိထားဆောင်ရွက်ရမှာဖြစ်ပြီးတော့ကြောက်ကွင်းကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးထိခိုက်မှုတွေဖြစ်လာနိုင်တယ်လို့လည်းသူကဆိုပါရယ
်ကျန်းမာရေးချီတော့ပြောရင်တော့ asbestos ကြောင့်ဖြစ်တဲ့ရောဂါဆိုတော့ asbestosis ပေါ့သူကတော့အဓိကအသက်ရှူလမ်းကြောင်းကနေသွားတဲ့အဆုတ်ယောဂါပေါ့အဆုတ်ရောင်တို့အဆုတ်နဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်အဲ့လိုအဓိကဒီအသက်ရှူလမ်းကြောင်းနဲ့ပတ်သက်တဲ့ယောဂါတွေဖြစ်နိုင်တာပ
ါကင်ဆာနဲ့ပတ်သက်ရင်လည်းအဆုတ်ကင်ဆာ
မှန်ပါလေခင်ဗျအဆုတ်ကင်ဆာအဓိကပါပဲ
ကဘာတဝမ်းမှာတော့ကြောက်ကွင်းကြောင့်နှစ်စဉ်နာမကျန်းဖြစ်တဲ့သူအလုတမခမန်းကြီးတသိန်းလောက်ရှိတယ်လို့ကဘာကျမကြီးအဖွဲ့ကြီးရဲ့နှစ်စဉ်ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်လူတွေရဲ့အသက်အန္တရာယ်ကိုထိခိုက်နိုင်တဲ့ကြောက်ကွင်းနဲ့ပတ်သက်လို့လူတို့ကြောင့်မှသိရှိမှုအားနည်းနေသေးတဲ့အကြောင်းဆရာတော်ဦးကြည်ရှင်ကဖွင့်ထားပါတယ
်မသိဘူးအရင်တော့ကဒီကြောက်ပြာမှုကဆရာတော်ငငယ်လေးကဒါလေးအကုန်လုံးလုံနေတာပဲလေဟလာလုံတော့အန္တရာယ်ရှိမှလည်းမသိဘူးလေကြောက်ပြာမှုလုံလို့ရှိရင်အာမိကန်ကိုကျုပ်မိကန်ကြောက်ပြာပဲအပူလဲခံတယ်အဲ့လေဖြစ်တယ်မိလက်ခံတယ်ဆိုတော့ဝန်တန်ကြတော့ပေါ့ဒါပေမဲ့အဲ့လိုကြီးဖြစ်လာတဲ့ခါကျရွတ်တဲ့အံ့ဩပုံကြတော့ပေါ့
လက်ရှိအချိန်မှာတော့မြန်မာနိုင်ငံတွင်းကြောက်ကွင်းတွေကိုအသုံးပြုမှုတွေမရှိတော့ပေမလို့ကဘာတဝမ်းမှာကြောက်ကွင်းတန်ချိန်နှစ်တန်းလောက်အထိနှစ်စဉ်ထုတ်လုပ်နေစေဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ကြောက်ကွင်းတွေကိုကိုလိုနီခေတ်အလွန်ခြေအောင်အဆောက်အဦတွေပြုတ်ပြင်းမုန်းမံရမှာအသုံးပြုမှုတွေရှိခဲ့သလို1960နဲ့1990ပြည့်နှစ်တွေတုန်းကစောက်လုပ်ခဲ့တဲ့အဆောက်အဦတစ်တိုင်မှာဒီကြောက်ကွင်းတွေကိုထည့်သွင်းအသုံးပြုခဲ့တယ်လို့ကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုနေကြပါတယ်ကျွန်တော်ချောင်းပ
ါမြန်မာတခွင်စီစဉ်ဖို့ခုလိုစနေနေ့ညဦးပိုင်းမှာနားဆင်နိုင်ပါတယ်ရှင်VOA American တန်ရက်စနေနေ့ညဘက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ် VOA ကိုဝေဖန်ကြံပေးစာတွေပေးပို့လို့ရမယ်ဖြစ်ဖြစ်တိတိချင်းတွေတောင်းယူလို့ရတယ်ဆိုရင်မဖြစ်ဖြစ်စာလိုက်ကဆက်သွယ်လို့ရရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်မကြခင်မှာတော့စနေနေ့ညဘက်တိုက်ရိုက်လေးလိုက်အစီအစဉ်စတင်မှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇွန်လ3ရက်စနေနေ့ညပိုင်းတက်နှင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိစီစဉ်တွေကိုလိုင်းဒူမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။အခုထုတ်လွှင့်မယ့်အစီအစဉ်ကတော့စနေနေ့ညတိုင်းနာဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းဖြစ်ပါတယ်။ဆွေးနွေးပွဲကိုကမကထပြုစီစဉ်ပေးတဲ့ကိုအောင်လွင်းနဲ့အတူထုတ်လုပ်သူကိုရနိုင်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုစတင်လိုက်ရအောင်ပါရှင
်။ပြောရရှိရခင်ဗျာ။မနက်ကမှလူခွေချူပေါင်းမှုစွဆွဲချက်တွေလို့ပြဿနာကြီးကြီးမားမားနဲ့ကြုံရတဲ့အခါမျိုးတွေမှာစုံစမ်းစစ်ဆေးဖွဲ့ဖွဲ့စည်းပြီးဖြေရှင်းမှုကြိုးပမ်းမှုတွေမှာခက်ဆက်စိတ်ကျွန်တော်တွေ့လာနေရပါတယ်။ဒါပေမဲ့လည်းအာဏာဝင်တွေရဲ့စုံစမ်းစစ်ဆေးမှုတွေပေါ်မှာမကြာခဏဆိုသလိုပဲတန်တဲ့အမြင်တွေဝေဖန်တာတွေလည်းရှိပါတယ်။ဆိုတော့အများယုံကြည်ကိုးစားနိုင်မဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုနေသလဲ။အမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်။အခုကျွန်တော်တို့ဆွေးနွေးမဲ့ပုံကိုယ်တွေကပြည်နယ်ဆွေးနွေးပေးမဲ့သူချို့လဲဒီလိုင်းပေါ်ရောက်နေပါပြီ။ဆိုတော့ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘေးကမ်းမျိုးတွေမြစ်ဆုံစီမံကိန်း၊လေဗရောင်းစီမံကိန်းလို့တဘာပတ်ဝန်းကျင်လူမှုဘဝရည်နဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေမှာစုံစမ်းစစ်ဆေးဖွဲ့ဖွဲ့ပြီးအဖြေရှာဖို့ကြိုးစားလာရတယ်။တကယ်တော့ကောင်းတဲ့အလေးထားဆိုတာသိကြပါရတယ်။ဒါပေမဲ့လည်းပြည်တွင်းမှာရောပြည်ပမှာပါဒီမကြာခဏစုံစမ်းရေးလုပ်ငန်းတွေအပေါ်မှာအားမလို့အားမရပြောရတယ်လည်းရှိပါရတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးတော့ဒီမြန်မာနိုင်ငံရဲ့ဒီမြန်မာချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းသဘောထားကိုကြားချင်ပါတယ်ဆိုတော့ဒီစုံစမ်းစစ်ဆေးအဖွဲ့အပေါ်မှာရေဝူရသုံးတက်မယ်ဆိုရင်ကျင်းနဲ့လောက်ဆရာအခြေအနေရှိရလားဥပမာမျို
းကဲကျွန်တော်တို့ဒီမှာပေါ်ပေါက်ခဲ့တဲ့လူခွင့်ရင်းနဲ့ပတ်သက်ပြီးတော့ဒါမှမဟုတ်အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့စုံစမ်းမှုတွေမှာတကယ်တမ်းပြောမယ်ဆိုအားရမှုမရှိပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်စုံစမ်းစစ်ဆေးမှုပေါ်ပေါက်လာခြင်းကဒီအချက်တွေကိုပြည်သူလူထုကနေလိုအပ်တယ်အမှန်တိုင်းသိချင်တယ်ဆိုတဲ့အရာတွေအပြင်ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးလှုပ်ဆောင်ရမလဲပါဝင်ပတ်သက်တဲ့သူတွေနောက်တစ်ခါဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကိုဘယ်လိုမျိုးအရေးယူဆောင်ရမလဲဆိုတာသိချင်တဲ့စံတားတွေအများကြီးပါပါတယ်ဒါပေမဲ့ကျွန်တော်ဒီမှာလှုပ်ခဲ့တဲ့စုံစမ်းစစ်ဆေးရေးနဲ့ပတ်သက်တဲ့ကိစ္စဆိုတချို့ကဒီလိုမျိုးပါဝင်တဲ့သူတွေရဲ့ဗလိုက်မှုတော့လွတ်လပ်မှုမရှိတဲ့အချက်ကိုလူတွေထောက်ပြတာရှိတယ်ဒုတိယတစ်ချက်ကတော့သူတို့ရဲ့လှုပ်ထုံးလုပ်နည်းတွေမှာလှုပ်ဆောင်ပေမဲ့ထပ်ပေါ်လာတဲ့အကြံပြုချက်တွေကတကယ်တမ်းကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်နိုင်သောအကျိုးရှိသောအရာတွေမဖြစ်တဲ့အားမျိုးတွေကျွန်တော်တွေ့တယ်။နောက်ထပ်အဆိုးဆုံးတစ်ခုကတော့စုံစမ်းစစ်ဆေးကော်မရှင်တွေကဆက်ဆံခြင်းမှာစိတ်ဝင်စားမှုရှိပေမဲ့နောက်ပိုင်းမှာအခြားရှုသွားတဲ့အရာတွေဖြစ်နေပါတယ်။ဒီသုံးချက်တွေကြောင့်ကျွန်တော်တိုင်းပြည်မှာလှုပ်ဆောင်ခဲ့တဲ့အရာတွေကသိပ်ပြီးအောင်မျိုးမရှိဘူး။နောက်တစ်ခုကစုံစမ်းစစ်ဆေးမှုလှုပ်ဆောင်တဲ့အချိန်မှာတကယ်လို့မလိုလားအပ်တဲ့ကြောင်ရီချိုးတယ်လို့ကျွန်တော်ဖြစ်နေတော့အရာတွေရှိခဲ့တယ်အရင်တော့တော်တော်ဟာတာတွေဖြစ်ခဲ့ပါတယ်ဒါပါဒီ professor doctor စိတ်ဖွာရှာရှာဖွေဖို့ထုတ်ရေးဆိုတဲ့အရာမျိုးဆိုဒီဟာတာတွေလုပ်တဲ့အစဉ်အထိကိုရှိခဲ့ပါတယ်ခင်ဗျာ
โอเคကျေးဇူးပါကျွန်တော်တို့ဒီမှာဟိုမန္တလေးမြို့ကဒီရှင်းနေဦးသိန်းတန်းဦးလည်းကျွန်တော်တို့ဆွေးနွေးပွဲအတွက်ရှင်းနေပါတယ်ဦးသိန်းတန်းဦးသဘောထားခင်ဗျာဘူးလက်ရှိကျွန်တော်တို့ဒီမှာစုံစမ်းစစ်ဆေးအဖွဲ့ကြီးလောက်ကင်နေတဲ့ကိစ္စနဲ့ပတ်သက်လို့ရေဝီရပြောမယ်ဆိုရင်ကျင်းနဲ့လောက်ဆရာအခြေအနေရှိရလို့ဆိုနေသလား
ဒါမဆိုးနိုင်ပါဘူးဗျာဘာလို့ဆိုတော့ညသောစုံစမ်းရေးကော်မရှင်ဆိုတာကိုကဟိုစဖွဲ့တွေကဂိုင်းရက်ဖြစ်ပြီးသားပဲကိုလိုချင်တဲ့ဘက်ကိုပါမဲ့လူမျိုးတွေနဲ့ဖွဲ့တွေရှိတာပေါ့နော်အဲ့ဒါတစ်ချက်ပေါ့ဗျာဟိုလူပွင့်လင်းမြင်သာပြီးတော့လူလူလေးစားယုံကြည်တဲ့လူမျိုးတွေဆိုတာလေကိုယ့်ဘက်ကိုကိုလိုချင်တဲ့ site ဘက်ကိုပါမဲ့လူမျိုးတွေကိုပြီးပြီးတည်သာကြီးတက်လာတာတစ်ချက်နောက်တစ်ချက်ကတော့အဲ့ဒီလူစုံစမ်းစစ်မှုကော်မရှင်တွေကတွေ့ရှိပြီးပြင်လဲအဲ့ဒါတွေကိုတိုက်နာအောင်ဘာမှမလုပ်နိုင်တဲ့အတွက်ကျွန်တော်အများဆုံးအဖြစ်ကတော့ဘယ်သူမှဒီကော်မရှင်ဆိုတာကိုအလေးနဲ့လည်းမရှိစိတ်လည်းမဝင်စားကြဘူးဖြစ်တယ်
โอเคเจซูပါခင်ဗျာကျွန်တော်တို့အခုဒီမှာဟိုဆွေးနွေးပွဲအတွက်ကိုဒီကချင်ချင်းချင်းကိုရက်ကဒေါ်ခွန်ကြာလည်းရှိနေပါတယ်ဒေါ်ခွန်ကြာရဲ့သဘောထားလည်းကြားကြပါတယ်အခုကျွန်တော်တို့ဒီရေဝူရသုံးတက်မယ်ဆိုလို့ရှိရင်ပေါ့လေအခုဒီဒီမှာဟိုဟိုပေါ်မြေဆုံကိစ္စပဲဖြစ်ဖြစ်လေဘရောင်းကိစ္စပဲဖြစ်ဖြစ်ရခိုင်ပြည်နယ်ဘက်ကကိစ္စတွေမှာလည်းဖြစ်ဖြစ်ပေါ့လေစသဖြင့်အဲ့လို ကိစ္စရပ်တွေမှာကျွန်တော်တို့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးတော့စုံစမ်းစစ်ဆေးနေတဲ့ကိစ္စတွေကိုရုပ်ရည်အပြင်တုံ့တက်မယ်ဆိုလို့ရှိရင်ကျင်းနေအားရစရာအခြေအနေမျိုးတွေ့မိလားခင်ဗျ။ဟုတ်ကဲ့တော့ခွန်ကြားကြားလာမသိခင်ဗျ။ဟုတ်ကဲ့တော့ဟုတ်ကဲ့တော့ခွန်ကြားဟုတ်ကဲ့ကြားလာမသိခင်ဗျတော့ခွန်ကြားအာတယ်လီဖုန်းလိုင်းမကောင်းကျွန်တော်တို့ပြန်ပြီးဆက်သွယ်လိုက်ပါမယ်တော့ခွန်ကြားကိုကျွန်တော်တို့အခုလက်တလုံးမှာတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပေးစာရည်နဲ့ပြဖို့ထားတဲ့ပုံကိုတချို့အလဲပေးခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တို့စာတစောင်ကတော့မောင်တတနာရဲ့ပေးစာဖြစ်ပါတယ်
ကုလသမဂ္ဂလူခွင့်ရေးကော်မရှင်ပါဝင်နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့များကအစိုးရရဲ့လူခွင့်ရေးစုံစမ်းစစ်ဆေးရေးအဖွဲ့တွေဘောတန်တရားတွေမယုံကြည်မှုတွေဖြစ်နေရတဲ့အဓိကအကြောင်းရင်းကပြဿနာဖြစ်နေတဲ့ဒေသတွေကိုသတင်းနောက်တွေလွတ်လပ်စွာသတင်းယူခွင့်ကန့်သတ်ထားတာတွေအစိုးရရဲ့စုံစမ်းစစ်ဆေးအဖွဲ့တွေမှာတက်မတော်ရရှိပါဝင်နေတာတွေတရားဝင်သတင်းထုတ်ပြန်မှုနှောင့်နှေးကြံ့ကြာနေတာတွေနဲ့အရေးယူဆောင်ရွက်မှုပိုင်းအားနည်းချက်တွေကြောင်းလို့ပဲယူဆမိပါတယ်ဒီလိုယူဆချက်တွေဟာအစိုးရရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအကျက်တွေကိုဓမ္မရိခံကြကြမမြင်နိုင်ကြလို့ပါပဲလူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့တရားဥပဒေစိုးမိုးရေးဟာအလွန်အရေးကြီးသလိုနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးမဲ့အခြေခံဥပဒေဟာလည်းအဓိကလိုအပ်ပါတယ်။အစိုးရဟာတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာဖို့လှုံ့ဆော်ခြင်းပေမဲ့လည်းအစိုးရရဲ့စီမံအုပ်ချုပ်မှုအောက်မှာကာကွယ်ရေးဖိနှိပ်ရေးနဲ့နယ်သက်ရေးရာဝန်ကြီးဌာနတွေမရှိပါဘူး။ဒါပြင်မြတ်တဲ့တရားစီရင်စနစ်ပေါ်ထွန်းရေးအတွက်လည်းကြိုးစားနေဆဲဖြစ်ပါတယ်။ဒီလိုအခြေအနေတွေကြားလူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့ရုန်းကန်နေရတဲ့အစိုးရရဲ့စုံစမ်းစစ်ဆေးအဖွဲ့တွေရဲ့တွေးရှိချက်တွေကိုဥပိ္ပခပြုပြီးတော့မိမိတို့တွေးရှိထားတဲ့အချက်အလက်တွေကသာအမှန်လို့တစ်ဖက်သက်ဆွဆွဲချက်တွေဟာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းကိုပို့ပြီးတော့အလန်းဝေးသွားစေပါတယ်အထူးသဖြင့်ကုလလူခွင့်ကောင်စီရဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့မျိုးတုံးတက်ပြတ်မှုတို့အစရှိတဲ့ဆွဆွဲချက်တွေဟာရဝန္ဒါ၊ဆိုမာလီယာ၊ယူဂိုစလာဗီးယားအရှေ့လေပိုင်းနိုင်ငံတွေနဲ့မာရွေးပြီးတော့ဆွဆွဲနေတာလို့ပဲယူဆမိပါတယ
်။ဒါတော့ကျွန်တော်တို့မောင်တသနာအမေရိကန်ပြည်တော်စုကပေးပို့ထားတဲ့စာအုပ်ကိုရနိုင်ဖတ်ပြပေးသွားတာပါ။အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီရခိုင်ကော်မရှင်ကအပေါ်မှာတူဖြစ်တဲ့ဦးဝေးလွင်လည်းရောက်နေပါတယ်။အဲ့တော့ဦးဝေးလွင်ရဲ့သဘောထားကိုလည
်း
ကျွန်တော်တို့ကြားချင်ပါတယ်။ရှေ့ပိုင်းမှာတော့ကျွန်တော်တို့ဒီညီမရဲ့မြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းနောက်ဒီရှင်းနေဦးသိန်းတန်းဦးလို့ဆွေးနွေးချက်တွေရှိပါတယ်။သူတို့ကတော့သူလက်ရှိပေါ်လေဒီရခိုင်ကော်မရှင်နဲ့မကပါဘူး။တခြားဒီအကြောင်းမျိုးမျိုးနဲ့ဒီမြေဆုံကိစ္စပဲဖြစ်လက်ဘရောင်းကိစ္စပဲဖြစ်စုံစမ်းစစ်ဆေးတဲ့အဖွဲ့အမျိုးမျိုးဖွဲ့ပြီးတော့လုံနေကြိုင်နေကြတာရှိတယ်။ဒါပေမဲ့လည်းဒါတွေအားရကျင်းနေမှုမရှိဘူးဆိုတဲ့သဘောထားတွေသူတို့ရှေ့မှာပြောသွားပါတယ်။ဆိုတော့ဦးဝင်းလွင်ကတော့ဒီလက်တွေလုံနေရတဲ့ပုံကိုတူလည်းဖြစ်တယ်ဆိုတော့ဒီလက်တွေလုံရကြိုင်ရတဲ့ကိစ္စတွေမှာရောဟောဟိုအားရကျင်းနေမှုရှိရလားဦးဝင်းလွင်
အဲကျွန်တော်တို့ရဲ့ကော်မရှင်ကတော့ဖြစ်ရင်အကြံပြုတဲ့ကော်မရှင်ပါစုံစမ်းစစ်ဆေးကော်မရှင်မဟုတ်ပါဘူးတိုးတော့အကြံပြုတဲ့ကော်မရှင်ဆိုတာကအချက်လက်တွေကိုယူရပါတယ်အချက်လက်တွေကိုယူရတဲ့နေရာမှာကျွန်တော်တို့ဟာတောင်းဆိုကနေယူရဖို့လိုအပ်ပါတယ်အဲ့တော့တစ်ခါတည်းမှာကျွန်တော်တို့ဒီလိုအချက်လက်ယူရတဲ့အခါမှာနည်းနည်းအခက်အခဲလေးတွေနဲ့တွေ့ရပါတယ်တစ်ခါတည်းကျွန်တော်တို့ရခိုင်ပြည်ကအထူးသောအမျိုးသားရေးဝါဒီများရဲ့ပူးပေါင်းဆောင်ရွက်မှုမရတာလေးတွေပါလေးတွေဆိုတာမျိုးကတော့ရှိပါတယ်နောက်တစ်ခါကျွန်တော်တို့ကွင်းရှင်းပြီးလေ့လာတဲ့အခါမှာလည်းအချိန်ရဲ့ကန့်သတ်ချက်ကလေးတွေရှိတယ်။တောင်းဆိုအောင်ကျွန်တော်တို့အချိန်ယူပြီးတော့လေ့လာဖို့အတွက်ဟိုအချိန်မရလိုက်တာလေးတွေပါလေးတွေအဲ့ဒါမျိုးတော့အခက်ကလေးတွေရှိပါလေခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဟိုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေရှိနေပါတယ်။ဒီထက်ကတယောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကဒီ slime ပွေကုန်းမှာ slime ပွေကုန်းဆွေးနွေးနိုင်ပါလေခင်ဗျာ
။ဟုတ်ကဲ့ဆုံးဆန်းစစ်စစ်ကော်မရှင်နဲ့ဘာလို့ဖွဲ့နေရမှာခုနလူတွေဆွေးနွေးသွားတယ်လို့ပေါ့။သူတို့သာဖွဲ့ကလေးကသူတို့အဲ့ဒီမှာပါဝင်တဲ့လူတွေကလည်းပဲတီတူကမယုံကြည်ဘူးဘာလို့လဲဆိုတော့သူတို့သမိုင်းကြောင်းအရာလုံနေကြလို့လည်းပဲသူတို့မြင်တယ်အဲ့တော့ဒီစုံစမ်းကော်မရှင်ကထိရောက်အောင်ဆိုရင်တော့သူတို့ကြားနေအဖွဲ့အစည်းကြားနေပုံကိုယ်တွေသူတို့ဒီအစိုးရကအကောင်းဆုံးလုံခြုံရေးပေးပြီးတော့မှအမခံပြီးတော့စုံစမ်းခိုင်းမှဖြစ်နေတင်းလည်းပဲစုံစမ်းပြီးတော့မှသူတို့အသေးစိတ်ဖော်ပြနိုင်ရင်တောင်မှသူတို့အကြီးအကဲမှုပိုင်းမှာအားနေတဲ့ခါကျတော့စုံစမ်းစစ်ဆေးကော်မရှင်ကြီးလည်းပဲဒါလောက်အားရမှုလေးရှိမှလည်းမဟုတ်ဘူး။နောက်ပြီးတော့မှလည်းပဲထီရောက်တဲ့ဥစ္စာတွေရောလူချွတ်လည်းဟိုမရှိဘူး။စိတ်ဝင်စားတဲ့ခါကျတော့တောင်းတောင်းမှလည်းပဲဒီလိုပဲဖြစ်နေနေဖြစ်နေဘာလို့လဲဆိုတော့ဟိုတတ်မတော့လက်နဲ့ကင်ဒီစီတညကလာပတ်လုံးတော့ဒီဥစ္စာတော့ဆိုးရကလည်းပတ်မှလည်းလုံနိုင်မှလည်းမဟုတ်ပြဘူးလို့ကျွန်တော်တို့က
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူလည်းအလှည့်ပေးခြင်းပါတယ်သူကတော့ဒီထိုင်းမြန်မာနယ်စပ်ကတီးလည်မှုပါကိုတီးလည်မှုသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့စုံတိုင်းစစ်စီအဖွဲ့ရတော့မြန်မာပြည်က
အမြန်ဆုံးဝင်ရောက်စစ်ဆေးဖို့ကျွန်တော်တို့ကလိုလားပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ကျွန်တော်ကနှစ်ပေါင်းများစွာကျွန်တော်တိုင်းပြည်မှာเนาะအခုကျွန်တော်အေဟိုတိုင်းသားတွေအတွက်ကိုကျွန်တော်တို့အမှန်တမ်းဆိုရင်ရပါတယ်တိုင်းသားတွေကိုဖိနှိပ်ရနှစ်ပေါင်းများစွာကြာနေပါခင်ဗျာအဲကျွန်တော်အနေနဲ့ကတော့เนาะနိုင်ငံတကာဝင်ရောက်စစ်ဆေးမှုအမြန်ဆုံးလိုအပ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင ဖော်ပြချင်ပါတယ်။တူကတော့ e choice ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်သူအလုံးပါဝင်နိုင်တဲ့စုံစမ်းစစ်ဆေးမှုတဲ့ဆိုလိုတာကအရက်ဖက်အဖွဲ့အစည်းတွေကမကစိတ်ပါဝင်စားတဲ့ပြည်သူတိုင်းကိုပါဝင်ဝင်ပေးလိုက်ပါမယုံကြည်မှုတွေရောပါသွားမယ်အစိုးရကိုဖိအားတွေနှဲသွားမယ်လို့ထင်မြင်ပါတယ်ဆိုပြီးရေးပါတယ်။နောက်တစ်ယောက်ကတော့ရင်းနှံမြေသားဆိုတဲ့အကောင့်ပါရှင်မှာသူကတော့လွတ်လပ်စွာသတင်းယူခွင့်သာပေးပါဘသူမှမတရားလုပ်တာတွေဖြစ်မလာတော့ပါဘူးတဲ့အခုတော့လုံးဝဘသူမှမသိဘူးထင်နေကြပါတယ်ရက်စကန်သုံးခုကိုအချင်းကဝင်စီးတာရဲဝင်နဲ့ကိုယ်တည်ဆိုပါတော့ဗျာတဲ့ဒီထက်လက်လက်တွေတိတ်နေတာတော့ပါပါသေးတယ်တဲ့သတင်းသမားတွေကလွတ်လပ်စွာသတင်းယူခွင့်ပေးလိုက်ပါတဲ့အမှန်တရားပေါ်ပါပါဆိုပြီးတော့သူကသူ့အမြင်တွေကိုရေးထားပါတယ်ဆိုတော့ဒီ Facebook မှာချက်တွေမှာတော့ဒီသတင်းမီဒီယာတွေတောက်ခွင့်မရှိတာလို့ပွင့်လင်းမြင်သာမှုအားနည်းတဲ့အခြေအနေတွေအမှန်တရားကိုဖော်ထုတ်ဖို့ဟန်တာဖြစ်နေတာတွေကိုထောက်ပြပါရဲနောက်တစ်ချက်ကလည်းအခုရှေ့ပိုင်းမှာလည်းကျွန်တော်တို့ပေးစာတွေမှာပါသွားတာကတော့ဒီဖွဲ့စည်းပုံတွေမှာဟိုစုံစမ်းရေးဖွဲ့ရဲ့ဖွဲ့စည်းမှုတွေမှာကိုကအားနည်းချက်တွေရှိရဲဆိုတာမျိုးထောက်ပြပါရဲဟိုတက်ကဟိုပုံကိုပါနေရဲဒါမှမဟုတ်လည်းတက်ကဟိုအရာရှိဟောင်းတွေပါနေရဲဆိုတဲ့ကိစ္စမျိုးတွေပြောသွားတော့ဒီနေရာမှာကိုအောင်မျိုးမင်းရဲ့သဘောထားကိုမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီစုံစမ်းစစ်ဆေးအဖွဲ့ရဲ့ဟိုဖွဲ့နေရာမှာဖွဲ့စည်းပုံကိုနိုင်ကိုကပြဿနာရှိနေတာမျိုးလား
ဟုတ်ကဲ့ပထမဆုံးကျွန်တော်တို့အစဉ်လာရဆိုတော့ဖွဲ့စည်းပုံမှာပါဝင်တဲ့သူတွေရဲ့ဂုံတိတ်ခါနဲ့ကျွမ်းကျင်မှုနောက်ကရက်တည်မှုအပိုင်းမှာပြဿနာအများကြီးရှိတတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုလူတွေကတမာတမတ်ကြဖို့အများကြီးလိုအပ်တယ်။ဗက်မလိုက်ဖင်းနဲ့တွေးရှိတဲ့အကြောင်းအရာကိုတင်ပြနိုင်မလို့စုံစမ်းစစ်ဆေးရဲ့အရေးချင်းနေရှိဖို့အများကြီးလိုအပ်ပါတယ်။အဲ့တော့တခါလေကျွန်တော်တို့မှာကြုံတွေ့နေရလက်တင်အားခေါ်လိုက်တဲ့ကိစ္စမျိုးစုံစမ်းစစ်ဆေးမှာပါပေမဲ့တကယ်တမ်းဒီကိစ္စကိုကျွမ်းကျင်မှုမရှိတဲ့သူတွေဖြစ်လာတဲ့အခါမှာကျွန်တော်ပြည်သူလူထုရဲ့ငကူကတန်တရားတွေပိုကြီးလာတယ်။နောက်တစ်ခါမှာဒီလိုမျိုးလူတွေရဲ့ကနေသူတို့ထုတ်ပြန်လာတဲ့ကြေညာချက်တွေနောက်ကတွေးရှိချက်တွေကိုပြည်သူလူထုကလေးစားယုံကြည်မှုမရှိပါဘူး။အဲ့ဒါကြောင့်မလို့ပါဝင်တဲ့သူတွေရဲ့အခန့်ကဏ္ဍအရန်ကြီးကြည့်ပါတယ်။ပညာရှင်တွေဖြစ်ဖို့လဲလိုအပ်တယ်လို့လူခွေကြီးကိုဒါမှမဟုတ်ရှင်အကြောင်းဝါနဲ့ပတ်သက်ပြီးကျွမ်းကျင်တဲ့သူတွေဖြစ်ဖို့လိုအပ်တယ်။နောက်တစ်ခါဗက်မလိုက်ပဲအမှန်တိုင်းတင်ပြရဲတော့တင်ပြနိုင်တဲ့စိတ်ဓာတ်တွေရှိတော့သူမျိုးကပထမဦးဆုံးပါဝင်မှုအရန်ကိုလိုအပ်ပါလေခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ရှင်ဟိုဆရာဦးသိန်းတန်းဦးသဘောထားရောခင်ဗျာ။ဟိုအခုကျွန်တော်တို့ဒီမှာဟိုပေါ့လေစုံစမ်းစစ်ဆေးအဖွဲ့အစည်းဖွဲ့စည်းတဲ့နေရာမှာအဲ့လိုပေါ့လေအားရစရာမကောင်းဘူးဆိုတာကဖွဲ့စည်းထားတဲ့ဖွဲ့စည်းပုံကိုနိုင်ကိုကပြဿနာရှိနေတာမျိုးလားဟိုတိကျလွတ်လပ်တဲ့အခြေအနေမရှိတာမျိုးလ
ားဟုတ်တယ်ဗျာဖွဲ့စည်းပုံကအာမကောင်းဘူးပေါ့နော်ဟိုလူလူကယုံကြည်စရာမရှိတာနိုင်ငံကယုံကြည်စရာမရှိတာဥပမာရခိုင်ကိစ္စကိုစုံစမ်းဖို့အစိုးရဖွဲ့ပေးတယ်အဲဒုတိယသမ္မတဦးမြင့်စွေကောင်းဆောင်တယ်နောက်အိပါတဲ့လူတွေကြီးလိုက်တဲ့အခါကျတော့ဘာနဲ့သွားတူလဲဆိုတော့ဟိုဒါပြောရတာအာနာပါတော့ဟိုသားကလုတ်တဲ့ခိုးမှုကိုအဖေကစုံစမ်းစစ်ဆေးတယ်လို့ပေါ့ဗျာဆိုဒါမျိုးတွေဖြစ်တယ်ဟိုစဖွဲ့ကလေးကဟိုလွတ်လပ်တဲ့လူတွေဖြစ်ဖို့လူတွေဗျဟိုတောင်းတော့ကျွန်တော်ကယူရဲချက်ကိုမကြိုက်ဘူးစဖွဲ့ကကိုယ့်ဘက်ကိုယ်ကတာပြီးတဲ့လူမျိုးတွေဟိုရက်ဆောင်တို့ကိုယ်ကရက်သွင်းရင်ရက်စမဲ့လူတွေနှိုးဆိုနှိုးထုတ်ပြီးမဲ့လူမျိုးတွေဖွဲ့တော့နံပါတ်၁ကဖွဲ့ခုဖွဲ့တဲ့နေရာဟာဒီမှာဖွဲ့စည်းပုံကလည်းပဲကစပြီးတော့ကျွန်တော်တို့ပြောနေတာတွေရှိတယ်နောက်အဲလူလူကခုနလိုပဲခုတဖွဲ့စည်းထားတဲ့အဖွဲ့စည်းကယုံကြည်မှုကောင်းယုံကြည်စရာမကောင်းတဲ့အပြင်အဲ့ဒီကော်မရှင်ရဲ့တွေ့ရှိချက်တွေရတယ်ဘယ်တော့မှအကောင့်တွေပေါ်လာလို့မရှိတဲ့အတွက်တို့ဒါနှစ်ဖက်ပေါ့နော်အကောင့်တွေပေါ်လာလို့မရှိတဲ့အတွက်ဒီလူလူကယုံကြည်မှုကင်းနေတာစိတ်ဝင်စားမှုလည်းနည်းတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဥွေးလွင်ရဲ့သဘောထားကိုကြားချင်ပါတယ်ဥွေးလွင်ဟိုတခြားမဟုတ်အခုတော်တော်များများတော့ပေါ့ဟိုအခုထောက်ပြနေကြတာဒါလို့စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ရနေရမှာဖွဲ့စည်းထားတဲ့ဟိုထဲမှာပါဝင်တဲ့လူတွေကိုနိုင်ကိုကဟိုဘယ်လိုပြောမလဲဆိုတော့ဟိုတိကျလွတ်လပ်တဲ့ပုံကုတ်မျိုးတွေမဟုတ်တဲ့အခြေအနေမျိုးတွေရှိရလို့ပြောပါတယ်ဥွေးလွင်ဒါကိုဘယ်လိုတုံ့ပြန်ခြင်းလဲခင်ဗျာ
အဲကျွန်တော်တို့ကတော့လူတဲ့မူကိုပို့ပြီးတော့ဟိုစဉ်းစားကြည့်ပါလေဟိုကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းပဲအဲ့ဒါကိုပြောထားပါလေမမပြည်မှာအထူးသဖြင့်ဒီအရင်ရခိုင်ရေခင်းနဲ့ပတ်သက်ပြီးကျွန်တော်တို့အကြံပြုချက်ကလွတ်လပ်ရမယ်ပြီးတော့ပြတ်တာတဲ့ဒီစုံစမ်းစစ်ဆေးမှုကလိုအပ်ပါတယ်လို့ကျွန်တော်တို့ပြောပါတယ်အဲ့တော့အဲ့ဒီမူကိုပဲကျွန်တော်တို့အကြံပြုထားတယ်လူကတော့ဖြစ်ရင်အခုကပြောသလိုအရေးချင်းအရေးအစွေးတွေတဲ့ဒီလုပ်ငန်းနဲ့ကိုက်ညီဖို့ကတော့လိုအပ်တယ်ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်ခင်ဗျာ
Okay, cikgu ba. Aku lor cenderu di lautan sih, nautu cenderu email ni potai sarza oleh papi aja mai. Tuwa lor kucio mionai cipare masumui papi aja bangun ya.
Piyayan lepas lama luar cede sih ni bare. Kula lukui kuzale mesyan hilir terpada sensan masih macin topian mui nabi ma. Biar naga poso lada lu pomo jitu la bare. Duka de uye le pomo mianja la bare. Pobira duka yau daga Bangladesh ne saka pomo bare. Daga lor terpada sensan lukai le hari ajoja lagu soya deka pomo sebja la lu bare. Kula ga lukui sura te kuku be cibi sompiat de. Soya ga lor lukui ne biar naga pomo jitu la. Duka de le tabiro mabo tu la. Ajampa ane le tamapi la. นายงานกังจูอุดรเทนินเทนินสาวยานี่เรื่องที่มาเลยเพราะว่าแม่ส่วนกูลากาตันยาเลจีบีอสุยาติกาตันนายงานลงหัวจีนี่ราบะอาจารย์พักอันนี้สุรานพักตั้งไว้มาชินี่ราบะปุ่นเดชะเดโมกราซีนายงานตันนายงานมาสิว่าเอลูกคุยเสียงมวยเต็มหัวเจ้าหน้าที่มีอาบยาชินี่รากามาสามเอาถ้ากูอสุยาติกาอับยุดบ่สาวปูบ่าวนี่เรื่องที่มากูลานี่เนี่ยอสุยาติเนี่ยเทเจวิ่งวิ่งมาปูบ่าวเงลูกคุลูพิเคราบะ อ่ะคุณเลยพี่เรื่องอาศัยเห็นเราไม่สามารถเนี่ยส่งนั้นเสียก็ไม่เชื่อเนี่ยมันเองเนี่ยเต็มสิลูกผู้ลูกด่าฮะผู้บ่าวสาวยาเช่นใจปอบีเปียบยาลาดลูอาจารย์พามูเลยทับีตัวไปอ่ะยาวเนี่ยบาร์เลยกูลาเนี่ยสาวยาเดชัยสมุนเนี่ยเนี่ยรวยชนิดลูผู้บ่าวมูเลยอันเนี่ยบาร์เลยแต่จ้าสาวยาเดชัยส่งนั้นเสียก็ไม่เชื่อปีแต่ส่งนั้นปีมาจ้าละกูจีบีกูลาลูกคุยก็ไม่เชื่อเนี่ยทับีเราสาวยาเดมาจ้าวไต่ต้นไล่ปีอาศัยลูกเ
ားတွေကဒီအစိုးရဟိုအကောင့်တဲ့အစိုးရကိုဥတည်စေရဆိုရဲသူ့အမည်ကိုပြောထားတာပါဆိုတော့အစိုးရအနေနဲ့ဝေဖန်ခံရမှာဆိုလို့တာဝန်ကြီးသက်သက်စုံစမ်းတာမျိုးမဟုတ်ဘဲနဲ့နိုင်ငံရေးဆန္ဒရှိရှိနဲ့လုပ်နေတယ်ဒါပေမဲ့ကုလသမဂ္ဂကလူ့ခွင့်ရေးအဖွဲ့အစည်းတွေကဒီလက်တွေ့အခြေအနေကိုနားမလည်တာဆိုတဲ့အမည်မျိုးသူကရှိပါတယ်ဆိုတော့ဟိုဒီအမည်ပေါ်မှာသဘောတူပါရဲ့လားကိုအောင်မျိုးမင်း
ကျွန်တော်အနေနဲ့ကတော့ဒီပထမအဆုံးကိုယ့်ရဲ့ပြည်တွင်းမှာရှိနေတဲ့စုံစမ်းစစ်ဆေးကော်မရှင်နဲ့အားကောင်းရင်တော့နိုင်ငံတကာမလုပ်ဘူးပြဒါကကျွန်တော်တို့ဒီကုလသမဂ္ဂလည်းကိစ္စတိုင်းလိုက်ကိုင်းနေတာမဟုတ်ဘူးဒါပေမဲ့ပြည်တွင်းမှာလှုပ်ဆောင်နေတဲ့နိုင်ငံတော်အဆင့်လှုပ်ဆောင်မှုတွေစောင့်ချက်မှုတွေခုနလိုစုံစမ်းမှုတွေကအားမကောင်းတဲ့အခါမှာနိုင်ငံတကာကဒါကိုဝင်ပြီးတော့လှုပ်ဆောင်တဲ့နယ်ဆိုတဲ့အယူအဆမျိုးတော့ကျွန်တော်ဒါမျိုးရှိကြပါတယ်အခုကျွန်တော်တို့ဘာကြောင့်တောင်းဆိုနေရလဲရှိနေတဲ့ကော်မရှင်တွေရဲ့အကြောင်းအရာတွေမှာခုနလိုကျွန်တော်တို့မယုံကြည်ရတာတွေအားမလို့အားမရဖြစ်စရာတွေအခက်အခဲတွေအများကြီးရှိတယ်။အဲ့ဒါတွေကိုကျွန်တော်တို့ကတစ်ဖက်ကလည်းဆွဆွဲမှုတွေရှိနေတယ်။အဲ့တော့ဒါကိုပြည်ထဲမှာရှိတဲ့ case လုပ်တဲ့ commission ကလည်းမလုပ်နိုင်ဘူး။အခက်အခဲတွေလည်းအများကြီးရှိတယ်။တန်တရားတွေလည်းအများကြီးရှိနေတာဟာကိုဒီထက်ပုံမှန်အားကောင်းတဲ့ပုံမှန်ပဲတမကျနိုင်တဲ့နောက်တစ်ခါလူခွေကြီးကိုစုံစမ်းဖော်ထုတ်မှုအတွက်တာဝန်ပေးထားခြင်းခံရတဲ့ပြီးတန်တာဝန်ရှိတဲ့ကော်မရှင်နေတရတော့ကျွန်တော်တို့လှုပ်ဆောင်မှုလိုအပ်တယ်လို့ကျွန်တော်ယူဆတယ်ဗျဒါမှသာပို့တန်တရားရည်လေမရှိဘူးဆိုရင်မရှိဘူးရှင်းနိုင်မယ်ရှိလို့ရှိရင်လည်းခိရောက်စွာအရေးယူနိုင်တဲ့သဘောမျိုးဒါပို့တော့ကျွန်တော်ဒီဘက်ကနေပြောချင်ပါတယ
်ဟုတ်ကဲ့ဟိုဆရာဦးသိန်းသန်းဦးသဘောထားရောခင်ဗျာ
ဟုတ်တူတယ်ဗျအဲကော်မရှင်နေရဲ့လွတ်လပ်မှုပြင်းမြင်တာမှုအပေါ်ပါနိုင်ငံတကာအကြံဉာဏ်ရှိတာဗျကြည့်ရတယ်ဘယ်အရပြဿနာကကျွန်တော်တို့လည်းကြည့်ပါတယ်ဒါရူသရပြောရလို့ရှင်ကျွန်တော်တို့ဒီမှာဥပမာအပြင်ရခိုင်ကော်မရှင်ဆိုလို့ရှင်ကျွန်တော်တို့ဒီနောက်ဥပဒေလိုပါတဲ့အကြံပေးအဖို့ရဲ့တာဝန်ချက်ဒီမျှတာတယ်ကျွန်တော်တို့ယုံတယ်ဗျဒါပေမဲ့ဆန်တဲ့အခွဲဟာစုံစမ်းစစ်ဆေးတဲ့ဟာကိုပါတဲ့လူတွေလည်းမကြိုက်ဘူးနံပါတ်၁နောက်တစ်ချက်ကဟိုအချက်စီလုံးဝမရှိဘူးဗျသတင်းတော့တွေမတော်ဘူးမီဒီယာမတော်ဘူးဘာဖြစ်လို့ကိုယ်ကကျူးလွန်တာမရှိဘူးဆိုတော့ဗာကြောက်ဆရာရှိတယ်လေတို့လိုလာတွေ့လိုက်ပေါ့ဟုတ်လားမဟုတ်ပမာန်တို့ကြာဆွဆွဲပါတယ်ဆိုရင်ရှိသိနိုင်တာပေါ့သူဒီသတင်းပုံမီဒီယာတစ်ပွဲတည်းမှာမဟုတ်တာပဲကို့ပြည်လို့နဲ့ပါမယ်ဒီပါလဲပါဆိုတော့အဲ့ဒီလိုအချက်တွေအလက်တွေပေါ်မှာဗာပြည်တပိုင်းမှာဖြစ်ခဲ့တဲ့အထောက်အထားတွေအပေါ်မှာနိုင်ငံကမယုံကြည်မှုဖြစ်တာဗျအဲ့တော့ကျွန်တော်ဆရာဦးမင်းတို့တို့ကဒီထဲမှာလွတ်လပ်တဲ့ impartial ပေါ့ရာဘယ်မှလိုက်နိုင်တဲ့ဓာတ်ရည်သူလေးစားတဲ့ဒီမျိုးတွေကျွန့်ကျင်မှုတွေပါတဲ့ဒီအဖွဲ့အစည်းနဲ့မီဒီယာတွေကလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရတယ်ဆိုရင်ဒါကျွန်တော်ထင်တယ်အဲ့ဒါနဲ့ဒီပြည်ပအစိုးရပြောမလို့ဘူးဒီလိုမျိုးဆက်ကြံကြီးတွေကိုဒီကုလသမဂ္ဂကိုယ်စားလှယ်လည်းဟိုဒီပေါ့လို့ပေးစားတော့ပြောလိုက်တယ်လို့တခါတစ်ခါကြားသူတို့မ
ှ
အချာအဆိုင်မှာချက်လက်ပြီးရှိလိုက်တယ်လို့ကျွန်တော်ထင်တယ်ဗျ
โอเคဆိုတော့ကျွန်တော်ဦးဝင်းလွင်ရဲ့သဘောထားလည်းကြားချင်ပါတယ်ဆရာဦးဝင်းလွင်ဆိုတော့ကျွန်တော်တို့ဒီနိုင်ငံတကာရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့လည်းအခုဟိုစောစောကဟိုတော်တော်ရှင်တယောက်ကစားတော့အဓိကသူညွှန်းတာကတော့ဒီနောက်ဆုံးဒီသူတို့ဟို ကိုအထုကိုယ်စက်တောင်းပါဝင်တဲ့ဒီဆုံးဟောပေါ့လေအချက်လက်ရှာဖွေဟိုစီစဉ်တဲ့ပတ်သက်လို့သူကရင်းညွှန်းပြီးပြောတော်တာဖြစ်ပါတယ်ဆိုတော့ဒီလိုနိုင်ငံတကာကအခက်အခဲနာတွေဝင်ရောက်လာမယ်ကိစ္စကဟိုလိုအပ်တယ်လို့ယူဆလားဟိုဒါမှမဟုတ်ဟိုဒီတောတဆင်တရားပြောလို့ဒါအရင်စလို့နိုင်နေဟိုမလုပ်တင်နေဘူးဆိုတဲ့အမြင်မျိုးရှိလားဘာဟိုဦးဝင်းလို့ပြောတာသိကြမှာလားခင်ဗျာ
ကျွန်တော်တို့ကော်မရှင်ရဲ့သဘောထားတော့ခုနတင်ပြသလိုပါလွတ်လပ်ပြီးတော့ကတရားမျှတတဲ့စုံစမ်းမှုဆိုတာလိုအပ်တယ်ဆိုတာတော့မူရကျွန်တော်တို့ပြောထားပါတယ်ဘယ်လိုလူတွေပါတဲ့နေဆိုတာတော့ခုနကျွန်တော်တို့ပြောသလိုပါဒီတာဝန်ကိုထပ်ဆိုင်နိုင်မှုအတွက်အရေးချင်းပြေးွားတဲ့ပုံကိုယ်တွေနဲ့ဖွဲ့စည်းထားဖို့တော့လိုအပ်တယ်ဘယ်လူတွေလဲဘယ်ကလဲဘယ်မှာလုံးမှာလဲ
ဟုတ်ကိုယ်တွေနဲ့ဖွဲ့စည်းထားဖို့တော့လိုအပ်တယ်ဘယ်လူတွေလဲဘယ်ကလဲဘယ်မှာလုံးမှာလဲဟူဝတ်ဝန်ဝိုင်းအဲ့ဒါဒီဟုတော့ကျွန်တော်တို့နေနေကအားမတော့မပြောချင်ပါဘူးတော်တော်ဒီကိစ္စရပ်ပြီးအပြည့်ပြည့်ဆိုင်ရာငါနေပြီးတော့စိတ်ဝင်စားနေတဲ့ကိစ္စရပ်တစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဒီဖြည့်ရှင်းမှုကလည်းပဲကျွန်တော်တို့အစီအစဉ်ဆုံးသတ်ခင်မှာဖော်ပြ
ကာလပတ်လုံးလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဝေဖန်ဆွဆွဲမှုတွေဖိအားပေးမှုတွေကုလသမဂ္ဂလူခွင့်ရေးကောင်စီပါဝင်နိုင်ငံတကာရဲ့ဝေဖန်ရှုတ်ချမှုတွေရှိနေမှာပဲဥပဒေထက်မှရှိတဲ့လူပုဂ္ဂိုလ်ဖွဲ့စည်းတွေရပ်တည်နေနိုင်ခွင့်ရှိနေတာကိုဥပမာအနေနဲ့ပြောရမယ်ဆိုရင်အလွတ်သတင်းတောက်ကိုပါကြီးတက်ခိုင်ရမှုတောင်သူအမျိုးသမီးကြီးဒေါ်ခင်ဝင်းဦးကောင်ကိုတနက်နဲ့ပြ Ubri Ya Mi Yemura Satapin Amyabya Sini Rariha Ubri Nekin Lu Yati Hwen Tania Pin Ubri Tema Sini Relu Pyoyame Temare Dilokesa Muri Mishia Soyane Lutoga Aji Miju Nidanya Kala Palo Luku Yi Chupa Mushida Sure Suswajane Pia Be Muri Pitin Shota Muri Sini Oma Pitang Timbiazire Mawenham Chibare.
Okay, Chizuakamia. So, let me mati, Mandia, Potonimo, so on in a Hamagan, some chat each and will win a solution, or the Granger, so on, Champibu, or Chelle, the Suzombi, Shapuipi, or Poesipi, and Nara Tower, so Dilumioli, or Eugene Portare, the so on in a Hamagan, some chat, Chanamo, so in the Sonsa, Sissi, Poin in a Blue Ingayati, Shitinle, Guamume, the so on in a or Pins Musso, Paris Pimulu, you saddle.
ကျွန်တော်အဓိကတုံးချက်ပြောချင်ပါတယ်။ပါဝင်တဲ့သူတွေကခုနလိုကျွန်တော်တို့ဒီကိုယ့်ရဲ့တာဝန်ကိုလေးစားစိတ်နာပြီးပြန်မလိုက်ဖို့အတွက်အရင်အရေးကြီးပါတယ်။ဒါမှသာသူတို့ကဖြစ်တဲ့ဖြစ်မှန်ကိုအမှန်တိုင်းတင်ပြနိုင်တယ်။သူသားစဉ်၅နာစီဆိုစိတ်ဓာတ်မရှိဘူးတူတယ်။နောက်တစ်ခုကသူရဲ့လုပ်ပိုင်ခွင့်မှာခုနကဆရာဦးရွှေလွင်တို့ရဲ့ဒီကော်မရှင်ဆိုလို့ရှိရင်အမှန်တော့လူခွင့်ရေ
စေအဖွဲ့ပို့ပြီးတော့တိတိရောက်ဖြစ်ဖို့ဆိုလို့ရှိရင်ဟိုဘယ်လိုမျိုးတွေဆောင်တင်တယ်လဲအစိုးရအနေနဲ့ရောအခုလက်ရှိအခြေအနေကိုပြင်မယ်ဆိုရင်ဘယ်လိုချက်တွေကိုပြင်တင်တယ်လို့ယူဆလဲခင်ဗျာ
ကျွန်တော်ကနံပါတ်1ဟိုဆောင်မြင်ပြီးတော့လို့ပဲလူကိုရွေးရနိုင်မယ်ဗျပါဝင်တဲ့ constitution ပေါ့နော်ဒီပါဝင်တဲ့ပပောင်းတဲ့ပုဂ္ဂိုလ်တွေလွတ်လပ်တဲ့ပုဂ္ဂိုလ်တွေဖြစ်ရမယ်ဗျဥပမာဟိုလက်ပံကော်မရှင်မှာဟိုပြည်ရေးဝန်ကြီးဌာနညွန်ချုပ်ကိုထည့်စုံစမ်းခိုင်းတာမျိုးဒါမျိုးကမဖြစ်သင့်ဘူးဗျမပါတတ်ဘူးတော့အဲ့လိုလွတ်လွတ်လပ်လပ်ပညာရှင်တွေပညာရှင်တို့အများပြည်သူလေးစားယုံကြည်တဲ့လူမျိုးတွေဖြစ်ရမယ်ဥပမာအားဖြင့်စစ်ဧရိယာလိုကိစ္စမျိုးစစ်လိုတမတော်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေဖြစ်တယ်ဆိုတမတော်နဲ့ပတ်သက်လို့တယောက်မှမပါတာကောင်းတယ်ဗျာတော့အဲ့ဒီဟာကိုအရင်အရင်းစားအရာရှိလို့အသွင်ကြောင်းထားတဲ့လူဘယ်သူမှမပါပါနဲ့အဲ့ဒါမျိုးကြားရတဲ့နံပါတ်၁ကကော်မရှင်မှာပါဝင်တဲ့ပုဂ္ဂိုလ်များရဲ့အရေးအသွေးနဲ့လွတ်လပ်မှုအာမခံနိုင်မှုလိုတယ်နံပါတ်၂ကဒီလူတွေကအရေးချင်းနဲ့ရှိရမယ်နောက်တစ်ခါဟိုလွတ်လွတ်လပ်လပ်တွားနိုင်တဲ့တွတ်ရှိချက်တွေကိုလည်းပေါ်ထုတ်နိုင်တဲ့အားမျိုးလုပ်ပေးရမယ်။တုံးကအဲ့ဒီသူတို့ကိုထောက်ပြီးပဲမီဒီယာ service ရှိရပါလိမ့်မယ်။မီဒီယာတွေကိုလည်းပဲသူတို့နဲ့အတူတွားပြီးတော့လေ့လာခွင့်စုံစမ်းခွင့်နေရာတကာပြုတ်ပြင်ထားတာမရှိဘဲနဲ့လွတ်လွတ်လပ်လပ်ဟိုပြောဆိုခွင့်နေပြီးမယ်ဆိုရင်တော့
โอเคเจ้าว่าเจ้าที่ซีซั่นสองมาตั้งกันมาเจ้าเสียอุ้ยลุงเนี่ยตัวเราเลยจ้าเจ้ามาเลยโอ้เสียอุ้ยลุงเราสองวันเนี่ยพิจารณาชีวะเลยโอ้ลุงเทศน์มูปุ่บิโอโอ้จีเดนเลยสุดเลยยูซ่าชีวะสุดแล้วเจ้าที่โอ้ลุงเรียวโอ้ยุ่ยเชื่อที่จะลุล่าพูดสุดเสียโอ้สุนีย์ตุลีพิจารณาหามีเราเจ้าพิจารณาว่าแต่เมื่อก่อนมีไม่ทักพิจารณาเทมาเจ้าที่คุยด่าเราลบไปเงินปูปิดเนี่ยนัดคุยว่าที่โอ้พอลีคอมที่สองสามสี่เนี่ยพูดอ
ဒီလိုအပ်တဲ့အထောက်အကူတို့တော့တန်းနိုင်လောက်ဟိုဒေတာဆိုင်ရာအာနာပိုင်တွေရောဌာနဆိုင်ရာဖွဲ့စည်းရောဘဟုကပုဂ္ဂိုလ်တွေရောပေးကြပါလေဆိုတော့ကျွန်တော်တို့ပေးလိုက်တဲ့အကြံတွေကိုလက်တွေ့အကောင့်တွေပေါ်ဖို့ဆိုတာတော့အကြီးဆုံး challenge တစ်ခုပါလေအဲ့ဒါတော့ဖြင့်အာနာပိုင်များကလုပ်ရမယ့်ကိစ္စဖြစ်တယ်အကောင့်တွေပေါ်တဲ့နေရာမှာလည်းတယ်ဘယ်လောက်ထိအကောင့်တွေပေါ်သွားပြီးပြီဆိုတာကိုမော်နီတာလုပ်ဖို့ ကျွန်တော်လည်းလူအပ်ပါတယ်။ဘာကြောင့်လဲဆိုတော့ကော်မရှင်တွေကပေးလိုက်တဲ့အကြံဉာဏ်ကြီးဘယ်လောက်ကောင်းတော့ညလဲပဲလက်တွေ့မှာအကောင့်တွေပေါ်တဲ့နေရာမှာအားနည်းနေမယ်ဆိုလို့ရှိရင်ပြဿနာရဲ့အဖြေတွေကကျွန်တော်တို့ပေါ်လာဖို့နည်းနည်းခက်ခဲတယ်နှောင့်နှေးနိုင်တဲ့အကြောင်းရှိပါတယ်။အဲ့တော့ဒီ
implementationလုပ်နိုင်တော့လွယ်လွယ်ကူကူလုပ်နိုင်တော့အလုပ်ကလေးတွေကိုလုပ်ပြလိုက်ပြီဆိုရင်ပြည်သူရဲ့ယုံကြည်မှုကရလာပြီအဲ့ဒါဆိုရင်ပြည်သူရဲ့ပူးပေါင်းမှုရသွားပြီဆိုရင်ကျွန်တော်ပြဿနာများကိုဖြေရှင်းမှုအတွက်အများကြီးလွယ်ကူသွားမယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ်ခင်ဗျာ။
Okay, ပါဝင်ဆွေးနွေးပေးတဲ့ဦးရေလွင်ညီမရင်းမြစ်မှာဖွဲ့ရထားတဲ့ဥအောင်မျိုးမင်းရှင်းနေဦးသိန် ကိုအောင်လေးစီစဉ်ပြီးထုတ်လုပ်သူကိုရနိုင်တဲ့သူတင်ဆက်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကစီစဉ်ကိုနားဆင်ခဲ့ကြရပါရှင်။ဖီယိုအေကနေတန်လွင့်ပေးနေတဲ့အခုတနအီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြပြခြင်းမြန်မာစံတော်ချိန်ည09:00နာရီတနအီထိနားဆင်နိုင်ပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာပစ်စ်ဘတ်မြို့လူထုကိုပဲကိုးစားပြုပါတယ်ပဲရစ်ကိုကိုးစားမပြုဘူးလို့ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီမှုကနေအမေရိကန်ပြည်သူနှုတ်ထွက်မယ်လို့ကြေညာချိန်မှာပြောသွားခဲ့ပါတယ်။ဒါပေမဲ့အခုလိုမျိုးမစ္စတာထရမ့်ရဲ့အမှတ်ချက်စကားကသူကိုတိုက်ရိုက်စော်ကားနေတယ်လို့ခံစားရတယ်လို့ပစ်စ်ဘတ်မြို့တော်ဝင်ဘေးလ်ပက်ဒူရိုကပြောပါတယ်။မစ္စတာထရ
cha pedu du ga pya ba de ye tan sin a lo le du nyin nyam mu kin a lo ne paung 30 jaw di lo ngan ne yet pit pi lo tu lo a nin na khan ga ra ri ko main ngon ne ma myet kwe pyu tha de lo myo ro ga pyo twa ga ba de North Korea nuclear lane phe sha ye twe American bawin tacha naingan rui ne atu phu paung lo saung twa me so de tyo ye tanait tan cha tha mu twe American gawa ye win ji ga chu chu chang pyo cha twa ba de North Korea ye nuclear lane a si sin ha a long go chain chaung ni de let shi the sha ne an ye de khu phit de lo sa ne ni sin ku ma chin pa ni de ne sin Shangri-La gawa ye saung ya ni la kan atwin saka pyo cha sin ma American gawa ye win ji James Mattis pyo so ka da phit par de Iran နိုင်ငံထဲမှာ IS Islamic စစ်သွေးကြွတွေကသူတို့မျိုးတော်လို့သတ်မှတ်ထားတဲ့ရက်ကမျိုးကိုတိုက်စစ်ဆင်ဖို့အတွက်အမေရိကန်က ကြောတောင်းနောက်ခံပေးထားတဲ့စီးရီးယားကတပ်ဖွဲ့တွေအသင့်ဖြစ်နေပြီလို့စီးရီးယားနိုင်ငံကကတ်စ်မေဝါပြည်သူ့စစ်အဖွဲ့ YPG ရဲ့ပြောရေးဆိုခွင့်ရှိသူကဒီကနေ့စနေနေ့မှာပဲပြောကြားသွားခဲ့ပါတယ်ရက်ကမျိုးကန်လူတွေကိုလည်းမျိုးကထွက်သွားဖို့သတိပေးထားပြီးဖြစ်ပြီးတဲလို့သူကဆိုပါတယ်ရက်ကမျိုးမှာတော့လောလောဆယ်လူပေါင်း2သိန်းကြီးပါအိုးအိမ်နဲ့ဖြစ်နေရတာဖြစ်ပါတယ်ရှင် စနေနေ့ညဘက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကြေအကျကိုမအေးတနာကြောင့်ကြေညာပေးသွားတာပါဒီညစီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့တီအန်1ဖြစ်ပါတယ်ဗီအိုအမေရိကန်တာရဲ့တနင်္ဂနွေနေ့မနေ့ဖက်စီစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းတို့မီတာ32လေးဆယ်နဲ့40ကိုရိုကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.